Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါသောတာရှင်များရှင်2019ခုနှစ်ဖေဖော်ဝါရီလ20ရက် VOA American အသံရဲ့ပုဒ်ဟူးနေ့ညပိုင်းအစီအစဉ်လေးကို American ပြည်အောင်စုမြို့တော် Washington DC ကနေထိုင်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်ကျမများသတင်းအောင်ပါဒီကနေ့ညပိုင်းအစီအစဉ်လေးကိုတာဝန်ယူတင်ဆက်ပေးပါမယ်
ကျွန်တော်အောင်လင်းဦးပါဒီညနားဆက်ရမယ့်သတင်းတွေမှာတော့2016အမေရိကန်သမ္မတရွေးကောက်ပွဲကာလအတွင်းအမျိုးသမီးနှစ်ယောက်ကိုနှုတ်ပိတ်ကပေးခဲ့တဲ့ပေါ်အစိုးရကစုံစမ်းစစ်ဆေးရမှာသမ္မတထရန့်ကသူ့ကိုထောက်ခံတဲ့သူတူကိုကြီးချက်ဖို့ပြောခိုင်းခဲ့တယ်ဆိုပြီးသတင်းတွေထွက်နေတာကိုသမ္မတကညင်းလိုက်ပါတယ်ထူးချွန်တဲ့သတင်းသမားတွေကိုနှစ်စဉ်ခွန်ပြုတဲ့ George Park 2019ခုနှစ်ဆုရှင်နေ့ဖြစ်တော့ထောင်နဲ့ချက်ခံရတဲ့ဗက်တာသတင်းတော့ကိုအလုံးနဲ့ကိုချောဆိုးတို့ကိုရွေးချယ်ပါတယ်ဒီလိုထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုမိုက်ဆက်စင်တဲ့သူညင်ညာပေးမှာပါ
ဟုတ်ကဲ့ပါရှင်သတင်းနေပြည်နာဆင်ရမယ့်သတင်းမှမှာတော့ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးပူးပေါင်းကော်မတီပထမကြိမ်အစည်းအဝေးကိုဒီကနေ့စတင်ကျင်းပတာမှာပြည်အောင်စုကြန့်ခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီကလာရောက်တဲ့ကိုယ်စားလှယ်တွေတက်ရောက်ခွင့်မရခဲ့တဲ့အပေါ်မှာ
အနာမစင်းပေးပါ list ကိုပေးလိုက်တဲ့ကြောင့်ပြန်ဒီနေ့ပေးပါဒီနေ့ပေးမယ်နာမစင်းလည်းဒီနေ့ပေးတမစားတော့နောက်ပါလိုက်လာအခုလည်းကြောင်နောက်ဆုံးလည်းကြောင်ဒီ
ကြောင်မဲဆန္ဒနယ်ကလွှတ်တော်ကိုယ်စားလှယ်ဦးသိန်းထွန်းပြောသွားတာပါအပြည့်စုံကိုနောက်ပိုင်းမှာနားဆင်ရပါမယ်ဒီသတင်းနဲ့အတူတိုက်ပွဲဖြစ်ပွားနေစေဖြစ်တာကြောင့်တပ်မတော်ရဲ့လေးလာတာအပြစ်ရဲဆဲရေးအကျိုးမထူးဘူးလို့မွန်ပြည်သက်ပါတီကဝေဖန်ပြောဆိုတဲ့အကြောင်းဒီကြောင်နဲ့အတူအခြားစိတ်ဝင်စားပွဲနိုင်ငံတကာသတင်းလွှာတွေကိုလည်းနှားဆင်ရပါမယ်။သတင်းပတ်ဆင်ကဏ္ဍတွေမှာတော့လူထုနဲ့ကျန်းမာရေးကဏ္ဍမြမရေးသုံးသက်ချက်တို့အပြင်တပတ်တွင်းအကစားသတင်းလွှာတွေကိုတင်ဆက်ပေးပါမယ်။ဒီလိုသတင်းလွှာတွေနဲ့ဆက်သွယ်မေးမြန်းချက်တွေမတိုင်ခင်မှာဒီကနေ့ညပိုင်းတွင်နောက်ဆုံးရသတင်းတွေကိုကိုအောင်လင်ဦးနဲ့မအီတန်စင်တို့ကပြောပြပေးပါရှင်။
2016အမေရိကန်သမ္မတရွေးကောက်ပွဲကာလအတွင်းအမျိုးသမီးနှစ်ယောက်ကိုနှုတ်ပိတ်ကပေးခဲ့တဲ့ပေါ်အစိုးရကစုံစမ်းစစ်ဆေးရမှာသမ္မတဒေါ်နယ်ထရန့်ကသူ့ကိုထောက်ခံသူတွေကိုကြီးကြပ်ခိုင်းမှုပြောဆိုခဲ့တဲ့အကြောင်းသတင်းတွေထွက်ပေါ်နေတာကိုသမ္မတကညင်းလိုက်ပါတယ်။နယူးယောက်ပြည်နယ်တောင်မန်းကဲဆိုရရှိနေဂျက်ဖရီဘာမန်ကိုစုံစမ်းစစ်ဆေးမှုတွေမှာကြီးကြပ်ခိုင်းမှုသမ္မတထရန့်ကယာယီရှိနေချိန်မဆိုးဟုတ်တဲ့ကကိုပြောဆိုခဲ့ကြောင်းနယူးယောက်တိုင်းစ်သတင်းစာကမနေ့ကပဲဖော်ပြလိုက်တာပါ။သမ္မတထရန့်ကတော့အထူးရောင်သတင်းစာဖြစ်တဲ့အကြောင်းမနေ့တုန်းကပဲသတင်းတော်တွေကိုပြောဆိုပြီးညှင်းဆန်းထားပါတယ်။သတင်းဖော်ပြချက်အတိုင်းသာမှန်ခဲ့မှဆိုရင်တော့သမ္မတနဲ့သူ့လူတွေရဲ့လောရတီနဲ့ပတ်သက်လို့စုံစမ်းစစ်ဆေးမှုတွေမှာကြောင်းဝင်စစ်ပတ်တဲ့ထောက်ထားကူလည်းဖြစ်လာနိုင်ပါတယ်။နယူးယောက်တိုင်းစ်သတင်းစာကတော့လက်ထောက်ရှိနေချိန်အောင်နဲ့သမ္မတတို့တယ်လီဖုန်းဆက်စကားပြောခဲ့တာကိုတည်းရဲ့တိကျကြတဲ့အစိုးရတာဝန်ရှိသူတွေကိုကိုကဖော်ပြထားတာပါ။အစိုးရရှင်းနေပါမန်ကတော့အကျိုးစီးပွားပရိသတ်တွေကြောင့်စုံစမ်းစစ်ဆေးမှုတွေကနေဘေးထွက်ပေးခဲ့ရတယ်လို့လည်းသတင်းကဖော်ပြပါရယ်။စုံစမ်းစစ်ဆေးမှုတွေမှာတော့ထရန့်နဲ့တစ်ချိန်လုံးကညှိနှိုင်းမှုကြောင့်ဆွဆွဲခဲ့သူမျိုးသမီးနှစ်ဦးကိုရှင်းနေအောင်မိုက်ကယ်ကိုင်ကငွေချပေးခဲ့ဘူးတဲ့ကိစ္စတွေလည်းပါဝင်နေပါရယ်။သမ္မတဖြစ်ဝင်ပြိုင်နဲ့ထရန့်ကိုမထိခိုက်စေဖို့အမျိုးသမီးတွေကိုငွေပေးနှုတ်ပတ်ဖို့ရည်ရွယ်ခဲ့တာပါ။ငွေပေးရေးကိစ္စနဲ့ဆက်နွယ်ပြီးရွေးကောက်ပွဲမဲဆွယ်ရန်ပုံငွေစည်းမျဉ်းတွေကိုချုပ်ဖောက်မှုနဲ့အပြစ်ရှိကြောင်းလည်းရှင်းနေကိုရင်ကဝန်ခံထားတာဖြစ်ပါတယ်
။မက္ကဆီကိုနယ်စပ်မှာတတိုင်းကားဖို့လိုအပ်တဲ့ဘဏ္ဍာငွေတွေကိုကွန်ဂရက်စ်လက်တွေတီးပြီးချက်ယူစရာမလိုဘဲနဲ့အသုံးပြုနိုင်ဖို့နိုင်ငံတော်အရေးပေါ်အခြေအနေကြီးညာနိုင်တဲ့အခွင့်အာဏာသူ့ဘာဖြစ်ရှိစ်ဆက်ပြီးတော့သမ္မတဒေါ်နယ်ထရန့်ကမနေ့အင်္ဂါနေ့ကပြောဆိုလိုက်ပါတယ်။သမ္မတတာဝန်ယူလာတာနှစ်နှစ်ကျော်ရှိလာပြီဖြစ်တဲ့သမ္မတထရန့်ကနယ်စပ်တတိုင်းကားမဲ့အသုံးစရာနိုင်ဖို့နိုင်ငံတော်အရေးပေါ်အခြေအနေကြီးညာခဲ့တဲ့အပေါ်ပြည်နယ်16ခုကတင်းစာနေတော့ကတရားစွဲဆိုလိုက်တာပါ။တရားစွဲဆိုမှုတွေမှာသူ့ဘက်ကအခြေအနေကောင်းမယ်လို့ထင်ပြီးတော့ထင်းနဲ့အကြောင်းကိုသမ္မတထရန့်ကအင်ဗီဒါမှာပြောဆိုခဲ့ပါတယ်။ပြီးခဲ့တဲ့တောက်ကြနေ့ကအရေးပေါ်အခြေအနေကြီးညာလိုက်တဲ့အချိန်မှာတော့ဒီလောက်ရကတရားဝင်မှုရှိမရှိဆိုတဲ့ကတဦးကိစ္စတွေမှာသူရှုံးလိမ့်မယ်လို့ထင်မြင်ခဲ့ပေမဲ့လည်းအမြင့်ဆုံးတရားရုံးရောက်ရင်တော့သူနိုင်မယ်လို့ပြောနေတဲ့အကြောင်းသမ္မတထရန့်ကပြောဆိုခဲ့ပါတယ်။သမ္မတရဲ့အရေးပေါ်အခြေအနေကြီးညာချက်ဟာအခြေခံဥပဒေနဲ့မကိုက်ညီတဲ့ဥပဒေမဲ့လောက်ရဖြစ်သလိုမိရစီဝါတိုက်ဖြတ်ရေးအစီအစဉ်တွေစစ်ဖက်ဆိုင်ရာစောက်လုပ်ရေးလုပ်ငန်းတွေတခြားတရားဥပဒေစိုးမိုးရေးလုပ်ငန်းတွေကအသုံးချေတွေကိုယူသုံးမှာဖြစ်တဲ့အတွက်သက်ဆိုင်ရာပြည်နယ်တွေနဲ့ဒေသခံတွေအတွက်နေလာတယ်ဆိုပြီးတော့တရားစွဲခဲ့တာဖြစ်ပါတယ်
အမေရိကန်ပြည်အောင်စုကတာလပြစ်မဆိုင်နှုန်းတွေဥရောပမှာချထားမယ်ဆိုရင်အတန်ထက်မြန်တဲ့လက်နက်တည်နေတဲ့အမေရိကန်ကိုချိန်ရွယ်ထားမယ်ကြောင်းရုရှားသမ္မတဗလာဒီမီယာပူတင်ကပြောဆိုလိုက်ပါတယ်။ရုရှားနိုင်ငံပေါ်တိုက်ရိုက်ချင်းချောက်နေတဲ့လက်နက်တွေဖြန့်ချထားတဲ့ဒေသတွေနဲ့ဒီလိုချထားဖို့ဆုံးဖြတ်တဲ့နိုင်ငံတွေကိုပါပြစ်မှတ်ထားတိုက်ခိုက်နေစွမ်းရှိတဲ့လက်နက်တွေကိုချထားမှာဖြစ်တဲ့ကြောင်းမော်စကိုမြို့တော်ကလွှတ်တော်မှာဒီကနေ့ပြောကြားတဲ့နိုင်ငံတော်မင်းကောင်မှာထည့်သွင်းပြောဆိုသွားတာပါ။1989ခုနှစ်တာလပြစ်နျူကလ িয়ার မစ်ဆိုင်းနှုန်းဆိုင်ရာသဘောတူညီချက်နဲ့ပတ်သက်လို့အမေရိကန်နဲ့သဘောထားကွဲပြားနေရပြီးလေးချိန်မြောက်ရုရှားနိုင်ငံကောင်းဆောင်ဖြစ်နေတာဝန်ယူနေတဲ့ပေါ်လူထုထောက်ခံမှုတွေကြာစင်းလာနေတဲ့အကြောင်းစစ်တမ်းတွေကဖော်ပြနေတဲ့အချိန်မှာပဲသမ္မတပူတင်ကမှတ်ချက်ပေး ပြောဆိုလိုက်ကြလည်းဖြစ်ပါတယ်။တမန်ဝင်စာချုပ်ကနေအမေရိကန်နှုတ်ထွက်ရတာဟာရုရှားဘက်ကသဘောတူညီချက်ကိုချိုးဖောက်တဲ့အတွက်ဖြစ်တဲ့အကြောင်းပြောဆိုထားတာကိုလည်းပြချခဲ့ရပါသဘောတူညီချက်ကိုအမေရိကန်ဘက်ကဖောက်ပြက်ခဲ့တာသာဖြစ်တဲ့အကြောင်းလည်းသမ္မတပူတင်ကပြောဆိုထားပါတယ်။ရုရှားအနေနဲ့ဥရောပမှာမစ်ဆိုင်းတုံးအစ်တီချထားဖို့ရည်ရွယ်ချက်မရှိပေမဲ့အမေရိကန်ကသာမစ်ဆိုင်းတုံးတွေချထားခဲ့မယ်ဆိုရင်ရုရှားပေါ်ချင်းချောင်းမှုအန္တရာယ်တွေကျင်းပနိုင်တဲ့အကြောင်းလည်းသတိပေးပြောဆိုခဲ့ပါတယ်။
အဲ့ဒီသူတို့ရဲ့ထိန်းချုပ်ထားတဲ့စီးရဲနိုင်ငံလေးကနောက်ဆုံးဒေသတွေကနေအရက်သားတွေကိုထရက်ကားရင်တန်းနဲ့ဖယ်ထုတ်နေကြပါပြီ။မိခင်ကြောထောင်းနောက်ခံပေးထားတဲ့တက်တွေပိတ်ဆို့ထားတဲ့ backshop မြို့ကနေပြီးတော့အရက်သားတွေကိုပြီးခဲ့တဲ့သတင်းပတ်တွေတွင်ကစပြီးတော့ဖယ်ထုတ်ပြီးနေတာ။အခုဆိုရင်အနည်းဆုံးထရက်ကား၈စီးလောက်နဲ့အတုလိုက်ခွဲပြီးတော့ဖယ်ထုတ်ပြီးနေပါပြီ။ဒီကနေ့ထိအရက်သားဗလျောက်ကိုဖယ်ထုတ်လိုက်ပြီးနောက်ဗလျောက်ကျန်နေသေးတယ်ဆိုတာကိုတော့အတိအကျမသိရသေးပါဘူး။အဲ့စတားတွေလက်နက်ချဖို့နောက်ဆုံးခွင့်ရပြီလားလို့အကဒေ့ရှ်ဦးဆောင်တဲ့ CBN Democratic အားစုကပြောဆိုထားပြီးတော့ပြီးရင်တော့ backshop မှာရှိတဲ့သစ်သွေးကြွတွေကိုတိုက်ခိုက်သွားမယ်လို့ပြောဆိုထားပါတယ်။ဒါပေမဲ့ backshop မှာပိတ်မိနေတဲ့မိသားစု၁၀၀လောက်အတွက်စိုးရိမ်တဲ့အကြောင်းလက်သမကလူခွေဆိုင်တောင်းရှိသူတွေကပြောပါတယ်။အဲ့စတားတွေကအမျိုးသမီးတွေနဲ့ကလေးငယ်တွေထွက်သွားမှာကိုလိုက်ပြီးတော့တားဆီးနေတယ်ဆိုလို့ပြောလို့ဆိုပါတယ်။အမေနိုင်ငံကိုစွန့်ပြီးတော့ IS အဖွဲ့တွေကိုဝင်သွားခဲ့တဲ့စစ်သားတွေဒီရရင်ကိုပြန်ခေါ်ဖို့ဥရောပနိုင်ငံတွေကိုတမတ်ထရမ်ကတိုက်တွန်းထားပြီးပဲလေပြည်သူနိုင်ငံကတွန်းဆုံနေသလိုပြည်ထောင်နိုင်ငံကလည်းဒါကိုလက်မခံဘဲနဲ့ထွက်သွားတဲ့စစ်သားတွေရဲ့နိုင်ငံသားဖြစ်ခွင့်ကိုသိမ်းလိုက်ပါတယ်စီးပြားနိုင်ငံတွေက IS တပ်သားတွေကိုဒီစတင်ပတ်အကုန်မှာအပိသက်ရှင်းလင်းနိုင်နိုင်မယ်လို့ပြောနေတဲ့အကြောင်းကိုလည်း IS အဖွဲ့တွေကိုတိုက်နေတဲ့အမေရိကန်ကြောထားနောက်ခံပေးထားတဲ့ Kurdish တပ်သားတွေကပြောပါတယ်
ကန်တန်ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိလိုင်းဒိုမီတာ19 kHz 1553ညလိုင်းဒိုမီတာ25 kHz 1783ညလိုင်းဒိုမီတာ32 kHz 9335နဲ့ပထမနာရီဝက်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်ဒီမေကန်တန်မြန်မာဘာသာအစီအစဉ်ရဲ့ဗုဒ္ဓနေ့ညဘက်သတင်းတွေကိုဆက်လက်ကြီးညာနေပါတယ်အမေရိကန်ပြည်အစုနဲ့ကမ္ဘာတစ်ပေါင်းကထူးချွန်တဲ့သတင်းသမားတွေကိုနှစ်စဉ်ခုံပြူတဲ့ George Bock 2019ခုနှစ်ဆုရှင်တွေဖြစ်ရွေးချယ်ရမှာနိုင်ငံတော်လေးဝက်ချက်အုပ်ကြီးဖော်ပြမှုနဲ့ထောင်နဲ့ခုနှစ်နှစ်စီချခံနေရတဲ့ Reuters သတင်းတော်ကိုအားလုံးနဲ့ကိုကျော်စိုးတို့လည်းပါဝင်ပါတယ်။ Law Atlantic ဆိုဆွေရွေးချယ်ရေးဖွဲ့က George Bock စု290ပြည့်ဖြစ်မနေ့ကဝါရှင်တန်မှာရှိတဲ့အမျိုးသားသတင်းစာတင်တဲ့ကကြီးညာရမှာပြည်ပကထူးချွန်တဲ့သတင်းသမားတွေဖြစ် Reuters သတင်းဌာနကမြန်မာသတင်းတော်တို့ကိုရွေးချယ်လိုက်တာပါ။ရခိုင်ပြည်နယ်မြောက်ပိုင်းအင်းတင်ချေရွာမှာရင်းချမုစလင်ဆယ်ဦးတပ်ဖြတ်ခံရမှုကိုစုံစမ်းဖော်ထုတ်ရင်းထောင်နဲ့ပြစ်ပေးခံရသူတွေဖြစ်စုပေးကိုရွေးချယ်ခဲ့တာဖြစ်ကြောင်းလည်းကြေညာချက်မှာဖော်ပြထားပါတယ်။ဆွေရှိသူတို့တို့အေပီလာရဲ့ဝါရှင်တန်မှာခန်းနာချင်းပတ်ပြီးချင်းမြင့်သွားမှာဖြစ်ပေမဲ့ထောင်နဲ့ချက်ခံရတဲ့ရိုက်တာသတင်းတော်တွေတော့ကိုယ်တိုင်လက်ခံရယူနိုင်မယ့်အခြေအနေမရှိပါဘူး။သတင်းတော်ကိုယ်ပါလုံးနဲ့ကိုကျော်စိုးဦးတို့တော့မတိမငင်ချင်းတွေကြုံရတဲ့ရခိုင်ပြည်နယ်ကအခြေအနေနဲ့ပတ်သက်လို့သတင်းယူနေစဉ်2019ခုနှစ်ဒီဇင်ဘာလထဲမှာဖတ်စစ်ခံခဲ့ရပြီးရခိုင်ပြည်နယ်ကလူညိုတပ်ဖွဲ့တွေရဲ့လှုပ်ရှားမှုတွေပါဝင်အစိုးရရဲ့လေးဝဲသတင်းချက်လက်တွေကိုဥပဒေနဲ့ဆန့်ကျင်ပြီးရယူခဲ့တယ်ဆိုတဲ့ဆွဆွဲချက်နဲ့အေးအေးယူခံခဲ့ရတာဖြစ်ပါတယ်။ဒါပေမဲ့လည်းသတင်းစုံစမ်းနေချိန်မှာသတင်းတောက်တွေအမှုစဉ်ဖမ်းဆီးခံခဲ့ရတာဖြစ်ကြောင်းလည်းတရားခွင်မှာအမှုစဉ်တွေဘက်ကခြေပါခဲ့တာပါ။သတင်းတော်ကထောက်နှံပြစ်ပေးခဲ့တဲ့အတွက်ကုလသမဂ္ဂပါဝင်နိုင်ငံတကာတာဝန်ကဝေဖန်မှုတွေနဲ့အကြီးအကျယ်ထွက်ခဲ့တယ်လို့သတင်းတောက်တွေလွှမ်းမြောက်ရေးမြန်မာစိုးရထိတ်တဲတာဝန်ရှိသူတွေကိုလည်းကြောင်းဝင်ဆောင်ရွက်ဖို့တိုက်တွန်းမှုတွေလည်းထွက်ပေါ်ခဲ့ပါတယ်။
အကြံဖက်ဝါဒဟာအလုံးအတွက်စိုးရိမ်စရာကိစ္စတစ်ခုဖြစ်နေရပြီးတော့အကြံဖက်ဝါဒတွေကိုတိုက်ဖြတ်ရေးအိန္ဒိယနိုင်ငံနဲ့ပူးပေါင်းဆောင်ရွက်တော်မှာဖြစ်တဲ့အကြောင်းနယူးဒီလီမြို့တော်မှာရောက်နေတဲ့ Saudi Asia မင်းသားမိုဟာမက်ဘင်ဆာမန်ကပြောဆိုလိုက်ပါတယ်။အိန္ဒိယနိုင်ငံမှာဒေါ်လာဘီလီယံ100လောက်ဤဒီမြို့နယ်နိုင်မဲ့အခွင့်အလမ်းတွေရှိနေကြောင်းကိုလည်းပြောဆိုခဲ့ပါတယ်။အိန္ဒိယပိုင်ကာရှမီးရ်ဒေသမှာလူကြိုးရေးတပ်ဖွဲ့ဝင်40ကျော်တိဆုံးခဲ့တဲ့အကြံဖက်တိုက်ခိုက်မှုကြောင့်အိန္ဒိယပါကစ္စတန်နိုင်ငံနဲ့တင်းမာမှုတွေကြီးထွားနေတယ်မှာပဲ။ Saudi Asia မင်းသားအိန္ဒိယနိုင်ငံအလဲပတ်ရောက်လာတာကလည်းဖြစ်ပါတယ်။ပါကစ္စတန်ကသွားပြီးတော့နှစ်ရက်အကြာအိန္ဒိယနိုင်ငံကိုရောက်လာတဲ့ Saudi Asia မင်းသားကတော့အိန္ဒိယတပ်ဖွဲ့ဝင်တွေတိဆုံးခဲ့ရတဲ့တိုက်ခိုက်မှုနဲ့ပတ်သက်လို့တစုံတရာမှတ်ချက်ပေးခဲ့တာမရှိပေမဲ့အကြံဖက်ဝါဒတိုက် ဖြစ်ရေးမှာထောင်လိုင်းသတင်းတွေဖလှယ်တာတကယ်ရပူပေါင်းဆောင်ရွက်တာလို့အိန္ဒိယနိုင်ငံနဲ့လက်တွဲကြိုးပမ်းဖို့အသိရှိတွေအကြောင်းအိန္ဒိယဝန်ကြီးချုပ်နမိတ်ရာမိုဒီနဲ့ပူးတွဲသတင်းစာရှင်းလင်းပွဲတွေပြောဆိုခဲ့ပါတယ်။အိန္ဒိယဝန်ကြီးချုပ်ကတော့ကာရှမီးယားဒေသကတိုက်ခိုက်မှုကိုရစက်ကြက်ကြက်တွေလုပ်ရဖြစ်ရင်းကျုံးပြောဆိုခဲ့ပြီးတော့အစမ်းဘက်ဝါဒီတွေကအပင်းနေတဲ့တိ Kashmir did that kind of mood on the way go Kolong with Beta Lo. India making us to retire at Pakistan Bo, that the Maji, Ya PRP Nine Bullet, India Kashmi Jubani Bari.
ဒီကနေ့ညပိုင်းတွေ့နောက်ဆုံးရသတင်းတွေကိုကိုအောင်လွင်ဦးနဲ့မအီတန်စင်တို့ပြောပြပေးခဲ့တာပါအခုတော့သတင်းဆောင်မတွေနဲ့ဆက်သွယ်မေးမြန်းချက်တွေကိုစတိုက်ထုတ်လွှင့်ပေးပါမယ်ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးပူးပေါင်းကော်မတီပထမအကြိမ်အစည်းအဝေးကိုဒီကနေ့စတင်ကျင်းပတာမှာပြည်ထောင်စုကြံ့ခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီကလာရောက်တဲ့ကိုယ်စားလှယ်တွေတက်ရောက်ခွင့်မရကြောင်း ုးပါတီကိုယ်စားလှယ်အနေနဲ့အငြင်းစင်းပေးပြီးနောက်ဆက်တွဲအမိန့်ကြော်ညာစာထုတ်ပြီးနောက်အစည်းအဝေးတက်နိုင်မှာဖြစ်ကြောင်းပြောပါတယ်။ဒီသတင်းကို VOA မြန်မာပိုင်းသတင်းတော်ကိုမိုးစောကတင်ပြပေးထားပါတယ်ရှင်။
ဟုတ်ကဲ့ဖွဲ့စည်းပုံအခြေခံဥပဒေ2008ပြင်ဆင်ရေးပူးပေါင်းကော်မတီပထမအကြိမ်စည်းအဝေးကိုဒီကနေ့နေ့ကနှစ်နာရီမှာညီပြည်တော်ကပြည်တော်စုလွတ်တော်အစည်းအဝေးခန်းမမှာကျင်းပခဲ့ရမှာလွတ်တော်တက်ရောက်နေတဲ့ပါတီ14ခုနဲ့က73ပါတီတက်ရောက်ခဲ့ပါတယ်အစည်းအဝေးမကျင်းပခင်တနင်္လာနေ့ကတော့ပူးပေါင်းကော်မတီကိုအနည်းစင်းမပေးပို့သေးတဲ့ပြည်တော်စုကြက်ခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီနဲ့တက်မတော်သားလွတ်တော်ကိုယ်စားလှယ်အစုအဖွဲ့စီကိုလည်းဖိတ်ကြားစာပေးပို့ခဲ့တာဖြစ်ပါတယ်ပြည်ခိုင်ဖြိုးပါတီကိုယ်စားလှယ်နှစ်ဦးအစည်းအဝေးတက်ရောက်ဖို့လာရောက်ရမှာအစည်းအဝေးကိုတက်ရောက်ခွင့်မရခဲ့ကြောင်းအကြောင်းကုန်းမဲဆန္ဒနယ်ကလွတ်တော်ကိုယ်စားလှယ်ဦးသိန်းထွန်းကသတင်းမီဒီယာတွေကိုအခုလိုပြောပါတယ
်။ကုညာကကျွန်တော်လာဖိတ်တယ်။တော့ဖိတ်တဲ့အခါကျတော့ဒီပြည်သူ့ကြက်ငင်းနဲ့ခုရွေးပါတီကိုယ်စားပြီးပြည်သူ့လွတ်တော်ကိုယ်စားလှယ်မြို့သားလွတ်တော်ကိုယ်စားလှယ်ဆိုတော့ဒါကြီးကကျွန်တော်တို့ကလွတ်တော်ကလာတဲ့တွေ့ရောက်။ဥက္ကဋ္ဌကိုယ်စားဒေါက်တာမြင့်ညာမဆိုးဆိုးလာတဲ့တွေ့ရောက်ကျွန်တော်ကယူသေးသေးနဲ့လာတဲ့တယ်။တကယ်ကြောင့်ကျွန်တော်၄-၅ခါလောက်ဆက်လိုက်တဲ့အခါကျတော့အနမစင်းပေးပါလက်ကိုပေးလိုက်တဲ့ကြောင့်ဖြစ်အောင်ဒီနေ့ပေးပါဒီနေ့ပေးမယ်နမစင်းနဲ့ဒီနေ့ပေးတော်စားတော့နောက်ကလိုက်လာတယ်အခုလည်းကြောင်နောက်ဆုံးလည်းကြောင်ဒီနေ့ကအင်ထရိုပဲလုပ်တဲ့အတွက်ရောဆရာတို့မတက်ပါနဲ့ဟိုတရားဝင်မှုစည်းမှုရှိတယ်တော်ပြီးကျွန်တော်မတက်တော့
ကျင်းစင်ရေးပူပေါင်းကော်မတီရဲ့အတွင်းမှုဒေါက်တာမြတ်ညာနာဆိုကတော့ကော်မတီဝင်တွေကိုနာမည်လိုက်ဖိတ်ကြားထားပြီးပြည်တော်စုကြက်ခိုင်ရင်နဲ့ဖွံ့ဖြိုးရေးပါတီကိုတော့အငြင်းစင်းမပေးသေးတာကြောင့်ပါတီကိုသာဖိတ်ကြားခဲ့ကြောင်းဒီပေါ်မှာနားလည်မှုလွဲမတာဖြစ်နိုင်ကြောင်းပြောပါတယ်ဒီမှာကတော့အငြင်းစင်းပေးပို့ထားတာမရှိသေးတဲ့အတွက်ကြောင့်မလို့ပါတီအင်းနဲ့ပဲကျွန်တော်တို့ဖိတ်ကြားလိုက်တာပါအဲ့တော့ဒါလေးကနားလည်မှုလွဲမခြင်းလို့ထင်ပါတယ်အဲ့တော့ကိုလေတော်ကြီးနှစ်ဦးကလည်းတွက်လိုက်တာကဘောထူလာတက်ပြီးတော့မှတခါတည်းအညီစင်းပေးလိုက်ရင်လေရတာပဲလေလို့ဒီလိုမျိုးသုံးသပ်ပြီးတော့ဆောင်းတာဖြစ်ပါလိမ့်မယ
်ကိုယ်စလေအညီစင်းပေးပြီးနောက်ဆက်တွဲအမိန့်ကြော်ညာစာထုတ်ပြန်ပြီးတဲ့နောက်မှာအစည်းအဝေးတက်ရောက်နိုင်မှာဖြစ်ကြောင်းပြောပါတယ
်နံပါတ်ဆေးကတော့အတိကျရမယ်အတိကျလေးပေးပို့လာတဲ့အခါကျရင်နောက်ဆက်တွဲနာကလည်းမနေ့အကျညာသွားပြီနောက်ဆက်တွဲအမိန့်ကျညာစာတွေထပ်ထုတ်ပြန်ပြီးတော့ထည့်သွင်းဖွဲ့စည်းပေးသွားမှာဖြစ်ပါတယ်အဲ့တော့အခုနောက်တစ်ချိန်အစည်းအဝေးဘယ်နေ့ကျင်းပမှာလဲဆို25ရက်နေ့မွန်းလွဲတနာရီမှာကျင်းပပါလိမ့်မယ်အဲ့ဒီအစည်းအဝေးကြရင်တော့ခုနကိုယ်စားတော်ကြီးနှစ်ဦးဒီတယောက်ခွင့်ရပြီပြောင်စုလွတ်တော်ကနေပြီးတော့နိုင်ကနေပြီးတော့အမိန့်ကြော်ရစာထုတ်ပေးပြီဆိုရင်တော့ဒါလေးတစ်ချက်ပ
ါတမတော်သားလွတ်တော်ကိုယ်စားလှယ်အစုအဖွဲ့ကကိုယ်စားလှယ်အညီအစင်းပေးပို့တာမရှိသလိုအစည်းအဝေးကိုလည်းပါဝင်တယောက်တာမရှိခဲ့ပါဘူးပြင်ဆင်ရေးပူးပေါင်းကော်မတီအဖွဲ့ဝင်ဦးအောင်ကြည်ညွန့်ကဆွေးနွေးနေတဲ့ကာလအတွင်းမှာအချိန်မီပူးပေါင်းပါဝင်နိုင်ကြောင်းပြောပါတယ
်သူတို့ကတော့အခုတော့လောလောဆယ်မှာပြေးသေးတယ်မပြေးသေးတဲ့ဆိုဘယ်အချိန်မှသူတို့ဝင်လာမလဲသူလုပ်ငန်းစဉ်ရတော့ကျွန်တော်ကလွတ်တော်ရဲ့ဆုံးဖြတ်ချက်လည်းကြထားပြီးသားဆိုလုပ်ငန်းစဉ်ရတော့ဆက်သွားနေမယ်ဘယ်အချိန်မှဝင်လာမလဲဝင်လာတဲ့ခါမှအမြင်ရှင်းပြလာမယ်ဆိုအဲ့ဒီနေရာကနေစပြီးတော့ပူးပေါင်းပါဝင်ဆောင်ရွက်နိုင်မှာပေါ့
ပထမနေ့စည်းဝေးမှာတော့ဖွဲ့စည်းပုံပြင်ဆင်ရေးဆိုင်ရာကိစ္စတွေကိုဆွေးနွေးတာမရှိပဲကော်မတီရဲ့လုပ်ငန်းတွေဘယ်လိုဆောင်ရွက်ကြမလဲဆိုတာကိုသာဆွေးနွေးပြစ်ခဲ့ကြောင်းလဲဦးအောင်ကြည်ညွန့်ကပြောပါတယ် Pubong Comte yet Siwe Rigodo, Tenela Inga, Jarare Nerima, Niginta Naima, Chimba Bonnet, Little Abima, yet the Chu Tamba be Seller Sune Bonnet, Little Dom Satangema, yet the Chu Sola be Sune Bo Tamba Tabare. Pubong Comte yet seeing Kanzago, Dinit Zulain La, Nasakonia Nima Daimima, Pidu Ludogo, Timbiayama, Pipare.
ကိုမိုးစော်သတင်းပေးပို့ထားတာပါရှင်အခုဆက်ပြီးတော့တိုက်ပွဲဖြစ်နေစေကြောင်းတက်မရော်ရဲ့လေးလာတာအပြည့်ရစေရေးအကျိုးမထူးဘူးလို့မွန်ပြည်တပ်ပါတီကပြောဆိုလိုက်တဲ့အကြောင်းသတင်းလွှာကိုထုတ်လွှင့်ပေးပါမယ်မြန်မာတက်မရော်ကစစ်တိုင်း9ရက်မှအပြည့်ရကြီးညာထားပေမဲ့တိုင်းရင်းသားနေနေတချို့မှာတိုက်ပွဲတွေဆက်ဖြစ်နေတာကြောင့်ဘာမှအကျိုးမထူးဘူးလို့ဒီကနေ့ဖေဖော်ဝါရီ
20 ရက်တိုင်းခြေဆိုင်သတင်းတောင်နိုင်ကွန်းအင်္ဂါသတင်းပေးပို့ထားပါတယ်ရှင်။လက်ရှိပြည်တွင်းငင်းချမ်းကြီးလုပ်ငန်းစဉ်တိုင်းဒါတွေနဲ့သမရော်ကြားစည်ရေးသိမ်းမှနေမှုနဲ့ပတ်သက်ပြီးမုံမျိုးရလေးမှာမုံမီတပါသေးကြတယ်ဒီကနေ့ကြီးညာချက်ထုတ်ပြန်လိုက်ကြပါ။လက်ရှိရခိုင်ပြည်နယ်နဲ့ရှမ်းပြည်နယ်တွင်သမရော်နဲ့တိုင်းဒါလက်နက်ကန်ဖွဲ့တွေကြားဖြစ်ပွားနေတဲ့စည်ရေးသိမ်းမှ ရထားရှိတယ်အဲရထားရှိပြီနဲ့လို့ဒီသရုပ်နဲ့ပလောင်တိုက်ပွဲဖြစ်တဲ့ခါကြားတယ်နောက်ပိုင်းကျတော့ညင်သွားတဲ့သဘောပေါ့နော်အဲဂျာမန်စစ်တိုင်းအဓိကကရှမ်းပြည်အရှိပိုင်းအလဲပိုင်းအရှိမြောက်ဒေသမများသရုပ်တစ်ဖက်သားအားလုံးတပြည်လုံးအတိုင်းတာနဲ့ပြစ်ခတ်ရဆေးရမှာပေါ့ကနေ သူတို့ငါးတိုင်းရက်စေးကိုဘုံကြီးတက်ပါပြီနဲ့သူတို့ကဒီဘက်မှာရပ်ပြီးတော့ဒီရခိုင်ပြည်နယ်မှာစီရင်တိုက်ပွဲတွေဆက်ဖြစ်နေတယ်ဒီလိုသဘောမျိုးနဲ့သွားမယ်ဆိုရင်ကျွန်တော်တို့စီရက်စေးရေးဆိုဆိုကတော့တပြည်လုံးအတိုင်းတာမဟုတ်ဘဲနဲ့ကျွန်တော်တို့ဘုံနေလက်ကြံပေးတာတဲ့သဘောထားပေးတာရှိတယ်စစ်တိုင်းငါးတိုင်းအပြစ်ခတ်ရက်စေးရုံနဲ့ဒီသူတို့လူကျင်တဲ့တချင်းချင်းညှိနှိုင်းဆွေးနွေ တော့တတ်မတော်နဲ့ကအခုထိမရှိနိုင်တဲ့အခြေအနေပဲရှိဒီတိုင်းကျတော့လေးလာပြည့်နေအကျိုးထူးဆုံးတရားပေါ်ပေါက်နိုင်တဲ့အခြေအနေတော့သိရှိဘူး
နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဇော်အောင်ဆန်းစုကြည်အနေနဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ်ကိုဖော်ဆောင်သွားဖို့23ရာစုပင်လုံးညီလာခံခေါ်ငြိမ်းချမ်းရေးညီလာခံလှုပ်ဆောင်နေတဲ့အပေါ်မှာနောင်မင်းကအခုလိုဆက်ပြောပါတယ
်23ရာစုပင်လုံးဆက်သွားဖို့ဆိုတာသူတို့ရဲ့ပင်လုံးစိတ်ဓာတ်ပဲသဘောထားရှိတယ်59ပင်လုံးရဲ့ဆုံးဖြတ်ချက်သဘောတူညီချက်ဂရိကဝတ်တွေကိုသူတို့ကလေ့လူရှုတဲ့သဘောအနေနဲ့သူတို့23ရာစုပင်လုံးကိုလောက်ရှိလောလောဆယ်နိုင်ငံရေးအခြေအနေရဒီတိုင်းရင်းသားနဲ့အစိုးရနဲ့တတ်မတော်နဲ့ဖြစ်နိုင်တဲ့အနေအထားအစိတ်တစိတ်ဒါတော့ဖြစ်နိုင်တယ်ဥမာဆိုတော့ပထမအကြိမ်ပေါ်သဘောတူစာချုပ်ထဲမှာဆိုရင်ဒီမိုကရေစီဖက်ဒရယ်နိုင်ငံတည်ထောင်ဖို့ဆိုတာ
မွန်ပြည်တစ်ပါတီဟာမြန်မာအစိုးရနဲ့ NCA တနင်္ဂနွေလို့အပြစ်ခတ်တိုက်ခိုက်မှုရစရေးစာချုပ်လက်မှတ်ရေးသူခဲ့တာတစ်နှစ်ကျော်ခဲ့ပြီမဲ့လဲGMC အပြစ်ခတ်တိုက်ခိုက်မှုရစရေးဆိုင်ရာပူရစောက်ကြီးကြီးကြပ်ရေးကော်မတီအစဉ်အဆက်မှာပါဝင်မှုကန့်သတ်နေရဆဲဖြစ်ပါတယ်။တိုင်းဒေသနဲ့ကန်ဖွဲ့ဆဲဖွဲ့နဲ့မြန်မာအစိုးရတို့ဟာ NCA လက်မှတ်ရေးသူသားပြီးပြီမဲ့လဲမြောက်ပိုင်းဒေသနဲ့ကန်ဖွဲ့တွေပါဝင်ဂျန်နယ်ဖွဲ့တွေအနေနဲ့လက်မှတ်ရေးသူနိုင်ခြင်းမရှိသေးပါဘူး။ NCA ပြည်ကြလက်မှတ်ရေးသူရေးနဲ့ပတ်သက်ပြီးတော့မော်မြူရာနေခန်းနာကိုဆက်ရောက်လာတဲ့ဩစတြေးလျနိုင်ငံခြေဆိုင်ဝါရီမွန်နိုင်ငံကြီးသမားနာရွှေလွင်ကခုလိုသုံးသပ်ချက်ပေးထားပါတယ
်။ NCA ဆိုတာတိုင်းရင်းသားတွေအတွက်လိုလားတဲ့အခွင့်အရေးတွေကိုသူတို့နဲ့ဆွေးနွေးရနိုင်တယ်ဆိုတော့ဒေသကအသိတော့ယုံကြည်ရခက်တယ်ဒါပေမဲ့ NCA လုပ်ခြင်းအဖြစ်လူမျိုးစုတိုင်းရင်းသားတွေကအချိန်ရပြီးတော့စဉ်းစားကြရင်ဆွေးနွေးကြရင်ပြည်သူတွေကပို့ပြီးတော့ဗမာပြည်ရဲ့အချိန်တွေအကြောင်းကိုပို့ပြီးတော့နားလည်တာဒါအကျိုးရှိတယ်ဒါပေမဲ့တိုင်းသားတွေရဲ့လိုလားချက်ရနိုင်မှာမဟုတ်ဘူး
ဒီခေတ် NCA လက်မှတ်ရေးသူဖို့လက်မခံတဲ့မွန်ပြည်တစ်ပါတီပေါ်မှာတပ်မတော်ဘက်က2019ခုနှစ်ကမော်မျိုးရားနေနဲ့မွန်တော်လိုင်းရေးနေတွေမှာစီးပြခံနာမလုပ်ဖို့စားမြစ်တာမျိုးအကောက်ခွန်ဂိတ်တွေကိုသိမ်းယူလိုက်တာမျိုးစတဲ့စစ်ရေးရဖိအားပေးတာမျိုးရှိခဲ့ပါတယ်။မွန်ပြည်တစ်ပါတီကလည်း82ကြိမ်မြောက်မွန်မျိုးရားနေခံနာကို၎င်းတို့ထိန်းချုပ်နိုင်ပြီးဖျားသုံးစုမျိုးနဲ့ဘလိုက်တုံဖစခန်းပြင်မွန်ပြည်တစ်ပါတီအခြေပြုရာဒေသတွေမှာကျင်းပခဲ့တယ်လို့ပြည်တွင်းမှာတော့ဘ ഹു ခန်းနာဖြစ်ဘကူးမျိုးမှာကျင်းပခဲ့ပါတယ်။
မဟာတက္ကရေတထောင်16ခုနှစ်မှာတမလနဲ့ဝီမလကူမှာမင်းသားနှစ်ပါးဟန်တာဝဒီနေပြီးတော့ကိုတီဆောင်ခဲ့တဲ့သဘောတူအလားဆုံးတရက်နေ့ကိုမိုမျိုးရာနေ့ဖြစ်သတ်မှတ်ပြီးကျင်းပခဲ့တာ90နှစ်ကြိမ်မြောက်ရှိခဲ့ပြီးဖြစ်ပါတယ်ခင်ဗျာနိုင်ကိုရင်တရင်ပေးပို့ထားတာပါ
ကူလာမဲစနေညတိုင်းလိုင်းအစီအစဉ်မှာပါတယ်အခုဆက်ဒီပညာနဲ့ပတ်သက်လို့ကမ္ဘာတဝန်းဘလော့ဂ်တွေမှာဘာတွေရေးနေဆွေးနွေးနေကြတယ်လဲဆိုတာကိုတနင်္လာနေ့ညဘက်တိုင်းမှာဘလော့ဂါတွေပြောသမျှအစီအစဉ်ကနေတင်ဆက်ပေးနေပါတယ်ရှင်ထုတ်လွှင့်ပြီးတဲ့ဘလော့ဂါတွေပြောသမျှအစီအစဉ်တွေကိုလည်း VOA မြန်မာပိုင်းဝက်ဘ်ဆိုက်မှာပြန်ရှာနားထောင်နိုင်ပါတယ်ဝက်ဘ်ဆိုက်လိပ်စာက burmese.voanews.com ဖြစ်ပါတယ်ဘလော့ဂါတွေပြောသမျှအစီအစဉ်ကိုဝေဖန်အကြံပေးခြင်းလဲဆိုရင်တော့ blogger လို့ကောင်းစင်တက်ပြီးတော့ burmese@voanews.com စီကို email ပို့ပေးစေချင်ပါတယ်ရှင်ဗျာဗီအိုရဲ့ဗုဒ္ဓဟူးနေ့ညပိုင်းအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်။ အခုဆက်ပြီးတော့မြန်မာနိုင်ငံဆိုင်ရာထိပ်တန်းရောက်သတင်းလှော်တစ်ပုဒ်ကိုတင်ဆက်ပေးပါမယ်။ရခိုင်ပြည်နယ်အတွင်းတပ်မတော်ရဲ့ဆောင်ရွက်ချက်တွေမှာပူးပေါင်းပါဝင်မှုရခိုင်ပြည်နယ်အစိုးရကိုတိုက်တွန်းကြောင်းအဆိုတရက်ကိုပြည်နယ်တပ်မတော်သားလွှတ်တော်ကိုယ်စားလှယ်တူကတင်သွင်းလာမှာထောက်ခံမဲအပြေအဝမရတဲ့အတွက်အဆိုအရေးနိုင်သွားပါတယ်။ဒီကိစ္စဟာပြည်ထောင်စုအဆင့်ကလှုပ်ဆောင်ရမှာဖြ
စဉ်လိုတိုက်ပွဲတွေအပြင်းထန်ဖြစ်နေပြီးစစ်ဘေးဒဏ်ကလွတ်အောင်အိုးအိမ်ဆုံးထွက်ပြေးနေရသူ9000နီးပါးရှိနေပြီဖြစ်တဲ့အခြေအနေမှာပဲပြည်နယ်တပ်မတော်သားလွတ်တော်ကိုယ်စားလှယ်တူဖြစ်သူဗိုလ်မှူးတဦးမောင်ကဗိုလ်ဒူးနဲ့လွတ်တော်စီဝေးအတွင်းအစိုးတရက်တင်သွင်းတာပါအဲ့ဒီတင်သွင်းတဲ့အစိုးကြောင့်ရခိုင်မျိုးသားပါတီကမြောက်ဦးမဲဆန္ဒနဲ့အမှတ်1ပြည်နယ်လွတ်တော်ကိုယ်စားလှယ်ဦးထွန်းတာစိန်က VOA ကိုအခုလိုရှင်းပြပါတယ
်တပ်မတော်ဟာဒေါက်တာဝန်အရေးသုံးပါအောက်ကနေရခိုင်ပြည်သူတွေအပေါ်ကြားရောက်ခဲ့တဲ့ဒီအာဖာအကျန်းဖက်မှုတွေပေါ့နော်အဲအဲ့ဒါကိုသူတို့ကကာကွယ်ခဲ့တယ်ပေါ့နော်ပြီးတော့ရခိုင်ပြည်အပေါ်မှာလည်းပဲရခိုင်ပြည်သူတွေရဲ့အပေါ်မှာလည်းပဲသူတို့ကကြောက်လာမဲ့ဒေယန်ဒီတွေကိုကာကွယ်နေတယ်ဒါကြောင့်ရခိုင်ပြည်သူတွေအနေနဲ့ဒီတံတော်ရဲ့ဆောင်ရွက်တဲ့အပေါ်မှာကူးပေါင်းပါဝင်ဖို့ရခိုင်ပြည်နယ်အစိုးရကိုတိုက်တွန်းတဲ့အဆိုပါ။အ
ဲ့ဒီအဆိုမှာပါတဲ့ကိစ္စရပ်မျိုးကိုရခိုင်ပြည်နယ်လွှတ်တော်အနေနဲ့ဆောင်ရွက်လို့မရတဲ့အတွက်ကန့်ကွက်ရတာဖြစ်တယ်လို့ရခိုင်မျိုးသားပါတီကပဲကြောက်ဖြူမဲဆန္ဒနဲ့အမှတ်1ကပြည်နယ်လွှတ်တော်ကိုယ်စားလှယ်ဦးဖိုးဆန်ကပြောပါတယ်
။ပါပြည်လို့လည်းဆိုတော့ဒီကိစ္စကပြည်ထောင်စုကနေဖြေရှင်းရမယ့်ကိစ္စဖြစ်တယ်။ပြည်ထောင်စုနဲ့ဆက်ဆံတဲ့မဲခွန်းပဲဖြစ်တယ်ခင်ဗျာ။အဲကြောင့်မို့လို့ကျွန်တော်တို့ကန့်ကွက်ခဲ့ရတာပါ။
အစိုးကမဲခွဲဆုံးဖြတ်တာမှာလွတ်တော်အစည်းအဝေးတက်ရောက်တဲ့လွတ်တော်အမတ်တွေထဲမဲပေးခွင့်ရှိတဲ့လွတ်တော်ကိုယ်စားလှယ်34ဦးမှာတပ်မတော်သားလွတ်တော်ကိုယ်စားလှယ်12ဦးစလုံးကထောက်ခံမဲပေးခဲ့ကြပြီးရခိုင်မျိုးသားပါတီကလွတ်တော်ကိုယ်စားလှယ်အားလုံးနဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီကလွတ်တော်ကိုယ်စားလှယ်တချို့စုစုပေါင်း22ဦးကကန့်ကွက်မဲပေးခဲ့ကြပါတယ် NLD လွတ်တော်ကိုယ်စားလှယ်2ဦးကကြားနေမဲပေးခဲ့တယ်လို့ဦးထွန်းတာစိန်ကရောဦးဖိုးဆန်ကရောပြောပါတယ်ရခိုင်ပြည်နယ်တွင်းမှာတနေ့တခြားအရေးအတွက်တိုးလာနေတဲ့စစ်ဘေးဒုက္ခသည်တွေကိုအကူအညီပေးဖို့ပြည်နယ်အစိုးရကိုတိုက်တွန်းတဲ့အဆိုတရက်ကိုလည်းပြည်နယ်လွှတ်တော်မှာတင်သွင်းထားတာရှိပြီးလာမယ့်ရက်ပိုင်းကျင်းပမယ့်လွှတ်တော်အစည်းအဝေးတစ်ခုခုမှာဆွေးနွေးသွားဖို့ရှိတယ်လို့ဦးဖိုးဆန်ကပြောပါတယ်ခင်ဗျာ
ကိုကျော်ကျော်သိန်းပြောပြပေးခဲ့ရပါရှင်အခုဆက်ပြီးတော့လာမယ့်စနေညတိုက်ရိုက်လေလံအစီအစဉ်မှာဘာတွေဆွေးနွေးကြမလဲဆိုတာကိုအတိပေးပြရစီရှင်တော်ရရှင်များရှင်လက်မှတ်ကိုင်ပြပခရီလူခွင့်ရေးပြဿနာတွေကြုံရတဲ့ရခိုင်ပြည်နယ်မှာစီးပွားရေးရင်းနှီးမြှုပ်နှံသူတွေကိုဆွဲဆောင်ဖို့ကျင်းပမယ့်ညီလာခံတစ်ခုကိုဒီသတင်းပတ်ထဲငပလီပန်းတီကျန်းစီမှာသုံးရက်ကြာကျင်းပသွားမှာဖြစ်ပါတယ်ရင်းနှီးမြှုပ်နှံမှုတွေနဲ့အတူစီးပွားရေးဖွံ့ဖြိုးမှုတွေအခွင့်အလမ်းတွေဟာရခိုင်ပြည်နယ်အချက်အလက်ကိုဖြည့်ရှင်းရမှာဘယ်လောက်ထိတုံ့အားဖြစ်လာနိုင်မှာလဲရင်းနှီးမြှုပ်နှံမှုတွေကြောင့်လက်တလုံးမှာကိုပဲပြဿနာတွေပေါ်နေတဲ့ဒေသမှာစိန်ခေါ်အခဲဆန်းမှုတွေရောဘာတွေရှိနိုင်ပါသလဲဆိုတာကို VOA ရဲ့စနေနေ့ညတိုက်ရိုက်လေလိုက်အစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်
ပါဝင်ဆွေးနွေးမေးမြန်းလိုသူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ်1-32-382-999လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေနဲ့လည်းအီးမေးလ်နဲ့ပဲဖြစ်ဖြစ်အတန်ဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးပို့ထားနိုင်ပါတယ်။စနေနေ့ညတိုက်ရိုက်လေးလိုက်အစီအစဉ်ကကြိုဆိုပါရရှင်။ဒီရီတဲ့လိုင်းစီစဉ်ကိုအပတ်စဉ်အင်္ဂါနေ့စနေညတွေမှာထုတ်လွှင့်ပေးနေပါတယ်။လာမယ့်စနေညတိုင်းလိုင်းစီစဉ်မှာပါဝင်ဆွေးနွေးကြဖို့အတွက်ထပ်မံဖိတ်ခေါ်အပ်ပါတယ်ရှင်။အခုဆက်ပြီးတော့သတင်းလွှာတစ်ပုဒ်ကိုတင်ဆက်ပေးပါဦးမယ်။ထိုင်းမြန်မာနယ်စပ်ဒုက္ခသည်စခန်းတွေမှာခိုးလုံနေကြတဲ့ဒုက္ခသည်တွေကတရားကြောဟာဒီရက်ပိုင်းအတွင်းမှာပဲနေရက်ကိုပြောင်းနေကြပါတယ်။ဒုက္ခသည်တွေအနေနဲ့မိမိဆန္ဒအလျောက်နေရရင်ပြောင်းခြင်းရင်ပြောင်းနိုင်မှုဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးရော UNHCR ကဒုက္ခသည်စခန်းတိုင်းမှာဌာနပြန်သွားနိုင်ရေးအကျိုးဆောင်ဌာနတွေဖွင့်လှစ်ထားပြီးနေရက်ပြောင်းခြင်းသူတွေစီရင်ပေးသွင်းနိုင်တယ်လို့ကြေညာခဲ့ပြီးတဲ့အနောက်မှာပဲဒီရက်ပိုင်းပြန်ဖို့စီရင်ပေးသူ900ကျော်ရှိတယ်လို့ကရင်ဒုက္ခသည်ကော်မတီကပြောပါတယ်။ဒီအကြောင်းကိုထိုင်းချေဆိုင် VOA မြန်မာပိုင်းသတင်းတောက်မှအေးမာကသတင်းပေးပို့ထားပါတယ်ရှင်
။ထိုင်းမြန်မာနယ်စပ်မှာရှိတဲ့ကရင်ဒုက္ခသည်စခန်း၄ခုကဒုက္ခသည်900ကျော်ဟာဖေဖော်ဝါရီလ20ရက်နေ့ကစပြီးစခန်းလိုက်နေရက်ပြောင်းကြရမှာဖေဖော်ဝါရီလ20ရက်နေ့မှာတော့မေလာဒုက္ခသည်စခန်းကဒုက္ခသည်130ဝန်းကျင်နေရက်ပြောင်းကြရတယ်ဆိုပြီးကရင်ဒုက္ခသည်ကော်မတီရဲ့ဥက္ကဋ္ဌဦးရောဘတ်ထွေးကပြောပြပါတယ်
။ဒီနေ့ကျန်တဲ့မေလာရဲ့ဥက္ကဋ္ဌကျွန်တော်ကြားတာတော့မရချုံးဘူး။လက်ပံဆိုရင်ဥက္ကဋ္ဌဖက်ခါဆိုရင်နှုတ်ဖို့
ဟုတ်ကဲ့ဟုတ်ကဲ့
နှုတ်ကိုစီတော့30ရက်နေလာရဲ့ဟိုမှာဟိုဘန်းတရားမှာဒီနေ့ကဝန်က130လာပဲရှိတယ်
ဒီဒုက္ခတဲ့အများစုကတော့နေထိုင်ရေးနဲ့ဘဝလုံခြုံမှုရရှိရေးအတွက်တောင်းဆိုထားပြီးလူကုန်စိတ်ခါနဲ့အညီနေရက်ပြောင်းနိုင်ရေးကိုမျှော်လင့်ထားကြတာပါ။ဒါပေမဲ့ UNHCR ထိုင်းအစိုးရမြန်မာအစိုးရတို့ပေါင်းပြီးမိမိဆန္ဒလျောက်နေရက်ပြောင်းနိုင်ရေးအကျိုးဆောင်ဌာနတွေဖွင့်လှစ်ပေးထားတာကြောင့်အခုပြောင်းတဲ့သူတွေဟာအဲ့ဒီအစီအစဉ်အတိုင်းပြောင်းကြတဲ့သူတွေဖြစ်တယ်ဆိုပြီးဦးရောဘတ်ထွေးကပြောပါတယ်။စခန်းတွင်းကပြင်းဒုက္ခတဲ့စခန်းကော်မတီကိုလည်းအခုပြန်တဲ့ဒုက္ခတွေနဲ့ပတ်သက်လို့အသိပေးတာမျိုးတွေမရှိဘူးလို့လည်းဦးရောဘတ်ထွေးကပြောပါတယ်
။နာမည်အရင်အင်ရအင်ရဦးရောနံပါတ်တော့လည်းနာမည်ဦးစည်းတဲ့လူနာမည်ကဘယ်လိုလဲ
။
ဒီအားလုံးပဲရောက်လဲမိန်လေးပဲရောက်ဖန်တဲ့အမှန်တရားအမှန်ရောက်ကြပဲနဲ့အဲ့ဒီဖြစ်ရှင်တဲ့ UNHCR ကမှတောင်းတယ်အဲ့ဒီဆရာတို့လို့မပြောဘူး။ဒါမှမပြောဆက်ကုန်ကြရလေ။ဒါလည်းပြပါလာသူနေတာပေါ့။ဟိုကဒါမှပြောရအောင်ရှင်ဒုက္ခလည်းပဲ။အဲ့ဒီကျွန်တော်တို့ရှင်စိတ်ခါမှာရှိတဲ့လူတွေပဲ။လူရလူမျိုးရတာစုံတော့စုံပါမယ
်။ဒုက္ခတဲ့စခန်းလေးခုကနေရပြန်ဖို့စီရင်ပေးသွင်းထားတဲ့လူရည်ကတော့900ကျော်ရှိတယ်ဆိုပြီးပြင်ဒုက္ခတဲ့ကော်မတီရဲ့ဥက္ကဋ္ဌဦးရောဘတ်ထွေးကပြောပါတယ်။ UNHCR ကတော့ဒုက္ခသည်စခန်းတိုင်းမှာဌာနပြန်သွားနိုင်ရေးအကျိုးဆောင်ဌာနတွေကိုဖွင့်လှစ်ထားပေမဲ့ဒုက္ခသည်အများစုကတော့သူတို့ဘဝအတွက်ခိုင်လုံတဲ့အာမခံချက်ရှိတဲ့အစီအစဉ်တွေမရှိဘဲနဲ့နေရရင်းကိုပြန်နိုင်ဖို့ကအခက်အခဲတွေရှိနေတယ်လို့လည်းဒုက္ခသည်တွေဘက်ကပြောဆိုထားတာပါ။အရင်မြန်မာအစ်အစိုးရလက်ထက်ကဖိနှိပ်မှုတွေကြောင့်ထပ်ပြေးတိမ်းဆောင်ခဲ့ကြရတဲ့တိုင်းရင်းသားဒုက္ခသည်တွေကိုထိုင်းမြန်မာနယ်စပ်မှာရှိတဲ့ဒုက္ခသည်စခန်း၉ခုမှာထိုင်းအစိုးရကခိုးလုံခွင့်ပေးထားတာဖြစ်ပါတယ်။အဲဒီဒုက္ခသည်စခန်းထဲမှာပြင်းနီဒုက္ခသည်စခန်းကနှစ်ခုပါဝင်တာပါ။ပြင်းနီဒုက္ခသည်စခန်းနှစ်ခုမှာတော့ဒုက္ခသည်ပေါင်း13,000လောက်ခိုးလုံနေထိုင်နေကြတာဖြစ်ပြီးကျန်တဲ့ပြင်းဒုက္ခသည်စခန်းမှာခိုးလုံနေကြတဲ့ဒုက္ခသည်တွေပေါင်းမယ်ဆိုရင်တော့ထိုင်းမြန်မာနယ်စပ်ကစခန်းတွေမှာဒုက္ခသည်3000နီးပါးလောက်ခိုးလုံနေထိုင်နေကြတာဖြစ်ပါတယ်ရှင်။
မအေးမှတရင်ပေးပို့ထားတာပါရှင်။ VOA ကထုတ်လွှင့်နေတဲ့အစီအစဉ်တွေနဲ့ပတ်သက်လို့စာတိုက်ကနေဝေဖန်ကြံပေးစာတွေပေးပို့လို့ရင် VOA American အသံမြန်မာပိုင်းစီစဉ်ရန်ကုန်စာတိုက်ကြီးစာတိုက်တက်တာအမှန်855ကိုစာရေးသားဆက်သွယ်နိုင်တယ်လို့ email လိပ်စာက burmese@voanews.com ဖြစ်ပါတယ်ရှင်။
VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6:00ကနေ9:00အထိ52မီတာ32 40 48အပြင်
ဒုတိယနိုင်ဝက်မှာတိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနေ့7နိုင်ကနေ9နိုင်အတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နိုင်ခွဲကနေ9နိုင်အထိအစီအစဉ်ကိုတော့လိုင်းဒို19 29နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နိုင်ကနေ10နိုင်အထိအစီအစဉ်ကိုတော့လိုင်းဒို19နဲ့25300နှစ်နဲ့စနေတနင်္ဂနွေမှာတိုင်းလက်မီတာ190ကပါဆန်းယူနားဆင်နိုင်ပါတယ်။ ဒီ9ကနေ့အစီအစဉ်ပြပြချင်းညစေနိုင်မှာလိုင်းဒိုမီတာ195နဲ့25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာကီလိုဟတ်အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com
မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။မင်္ဂလာညချမ်းပါရှင်။ VOA မြန်မာပိုင်းရဲ့ဗုဒ္ဓဟူးနေ့ညပိုင်းစီစဉ်တွေကိုလိုင်းဒိုမီတာ19 25နဲ့32ကနေဆက်လက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်။ဒီညပိုင်းနားဆင်ရမယ့်သတင်းပတ်စင်ကဏ္ဍတွေမှာမြန်မာလူထုနဲ့ကျန်းမာရေးကဏ္ဍမှာပုံမှန်ကျန်းမာရေးစစ်ဆေးကြဖို့ဘာကြောင့်လိုအပ်တယ်လဲဆိုတဲ့အကြောင်းနဲ့နိုင်ငံတကာသတင်းလွှာတစ်ပုဒ်ကိုလည်းထုတ်လွှင့်ပေးပါမယ်။ American Mexico နယ်စပ်မှာတိုင်းခရီးအတွက်သမရရဲ့နိုင်ငံတော်အရေးပေါ်ကြေညာချက်ကို American ပြည်အောင်စုပြည်နယ်16ခုကလက်မခံပဲအစိုးရကိုပြန်တရားဆွဲထားတဲ့အပေါ်မှာ
The president does not have power to act frivolously
California ပြည်နယ်ရှိနေဂျိုဇာဗီယာဘက်ဆာရာပြောသွားတာပါနောက်ပိုင်းမှာပြည်စုံကိုအခုကိုသားညုံကတင်ဆက်ထားပါတယ်ရှင်
American ပြည်အောင်စုရဲ့ခေလုံဝင်ရောက်ဖို့တောင်အမေရိကတိုက်နိုင်ငံတွေကရွှေ့ပြောင်းသူတွေကျူးပန်းနေတာကြောင်းလို့အမေရိကန်နေသားဆောင်တပ်ဖွဲ့တွေကလည်းဒီလိုဝင်ရောက်မဲ့သူတွေကိုတားဆီးဖို့အဲ့ဒီမျက်စက်မှာအခုလအစောပိုင်းကနေဆက်တခြားလေးချက်မှုတွေလုပ်နေခဲ့ကြပါတယ်။ဒီလိုရွှေ့ပြောင်းမှုအလုံးရင်ဝင်ရောက်တဲ့ကိစ္စဟာကျူးကျော်မှုတရားဖြစ်တယ်ဆိုပြီးတော့အမေရိကန်သမ္မတဒေါ်နယ်ထရမ့်ကနိုင် မှမဒီလိုလုပ်ပိုင်ခွင့်မရှိဘူးလို့ပြောလိုက်ပါတယ
် The president does not have power to act frivolously taking the powers of this 240
plus year တော့ရှိလာတဲ့ဒီမိုကရေစီနိုင်ငံကြီးရဲ့ဩဇာအာဏာကိုစုပ်ကိုင်ပြီးအခုလိုမစင်မချင်းလုပ်တာမျိုးသမ္မတမှာလုပ်ပိုင်ခွင့်အာဏာမရှိပါဘူ
းနေဆက်တိုင်းခိုက်ဖို့အတွက်သမ္မတဒေါ်နယ်ထရမ့်ဟာယူကော့ပွဲမှာဂတိကဝေပြုခဲ့တာပါဒီဂတိကိုအကောင့်ထည့်ဖော်ဖို့ရာမငွေကိုလွှတ်တော်ကနေခွင့်မပြုခဲ့တဲ့နောက်ဒီအတွက်သုံးစရရဖို့သမ္မတကရေးပေါ်ချင်းနေပြီးခဲ့တဲ့သတင်းပတ်ကကြေညာခဲ့ပါတယ်ဒီအတွက်တရားရေးအရရင်ဆိုင်လာရမယ်ဆိုတာကိုလည်းကြိုတင်တွက်ဆထားတာပါသူအနေနဲ့နေဆက်လုံခြုံရေးအတွက်နိုင်ငံတော်လုံခြုံရေးအရရက်ကိုဆောင်ရွက်ပိုင်ခွင့်ရှိတယ်လို့သမ္မတဒေါ်နယ်ထရမ့်ကညင်းချက်ပြန်ထုတ်ပါတယ်။ပြောရရင်တော့အခုတရားစွဲဆိုတာတွေဟာသမ္မတထရမ့်ရဲ့ဒဏ်ခတ်ဖို့အစီအစဉ်ကိုကြံ့ကြောက်အောင်လုပ်တဲ့သဘောပါပဲ။တရားရင်ဆိုင်နေစမှာသမ္မတကသူ့ရဲ့အစီအစဉ်တွေမဆောင်ရွက်နိုင်ဘူးဖြစ်တယ်လို့ Brookings Institute ကသူသစ်သည် Scott Anderson ကသုံးသပ်ပါတယ
်။ If the government goes onto someone's property, builds part of the wall, or takes the money and starts spending it on contractors.
သမ္မတအနေနဲ့တခြားသုံးစိတ်ကနေထူယူပြီးဒဏ်ရာဆောက်လို့ရေးလုံးလုံးမယ်ဆိုရင်ဒါကိုပြန်ဖြတ်ဖို့ဆိုတာခက်ပါတယ်။ဒါကြောင့်ကျွန်တော်အမြင်တော့အခုတရားစွဲဆိုတာဟာဥပဒေအရမဖြေရှင်းနိုင်မချင်းအစိုးရအနေနဲ့ဒီဒဏ်ရာဆောက်လို့မှုတွေရပ်ထားမှာပါ။
ပြည်နယ်၁၆ခုကတင်တဲ့ဒီတရားစွဲဆိုမှုမှာသမရရဲ့ရေးပေါ်ချင်းနေကြီးညာချက်ကိုစန့်ကျင်တဲ့အခြားပြည်ထောင်အဖွဲ့အစည်းတွေလည်းပါကြပါရယ်။ဒါကြောင့်မလို့တရားရေးကိစ္စကအတော်လေးရှုပ်ထူးထူးဖြစ်မဲ့အနေထားပါ။ George Washington တက္ကသိုလ်က Paul Berman ကတော့မူရင်းဥပဒေကိုယ်တိုင်ကရှင်းလင်းလင်းမဖြစ်ဘူးလို့ပြောပါရယ
်။ Most of the provisions in the federal code for the declaration of a national emergency
နိုင်ငံတော်ရေးပေါ်ချင်းနေဆိုတာဘယ်လိုအခြေအနေမျိုးဖြစ်တယ်။ဘယ်လိုအခြေအနေမှာတော့ဒီလိုတတ်မှတ်လို့မရဘူးဆိုတာတွေကိုနိုင်ငံတော်ရေးပေါ်ချင်းကြီးညာချက်Federal ဥပဒေပါစာပိုက်တွေမှာတည်တည်ချာချာတတ်မှတ်ထားချက်မရှိဘူးထင်ပါတယ်။ဒါကြောင့်လည်းတရားရေးအရာဘလို့စံနှုန်းရှိတယ်ဆိုတာရှင်းရှင်းလင်းလင်းမရှိသလိုပွင့်ဝင်လင်းလင်းပြောရရင်သူ့ဥပဒေကိုယ်တိုင်ကပြဿနာရှိပါတယ်
။ဒါကြောင့်မလို့ဒီတရားစွဲဆိုမှုကိုအဆုံးသတ်ဖြစ်ရှင်းဖို့လနဲ့ချီနှစ်နဲ့ချီပြီးတော့အချိန်ကြာနိုင်တယ်လို့သူ့သစ်သည် Scott Anderson ကယူဆပါတယ
်။ At which point a new Congress or a new president may not be as committed to this agenda. There's also the possibility that
ဒီကိစ္စကိုတော့လွတ်တော်အဓိကဖြစ်စီသမ္မတအဓိကဖြစ်စီဆက်လုပ်ွယ်မရှိပါဘူး။ဖြစ်နိုင်တာကတော့ဒီဥပဒေကိုအသုံးပြီးသမ္မတကလုပ်ပိုင်ခွင့်ရှိတယ်ဆိုတာကိုကန့်သတ်ထိန်းချုပ်ဖို့လွတ်တော်ကဆောင်ရွက်လာနိုင်ပါတယ
်။သမ္မတရဲ့ဒီကြေညာချက်ကိုလွတ်တော်ကဒီမိုကရက်တီကလည်းတရားစွဲဖို့အတွက်စဉ်းစားနေကြပါတယ်။ဒါဆိုရင်တော့ဒရိုင်းဆော့ဖို့သမ္မတထရမ့်ရဲ့အစီအစဉ်ဟာအတော်လေးကိုအခက်အခဲတွေပိုဖြစ်လာတော့မှာပါခင်ဗျာ
။ဒီလို
မြန်မာပိုင်းရုပ်မြင်သံကြားအစီအစဉ်တွေကိုဒီမိုကရက်တစ်မြန်မာအတန် DVB ရုပ်သံလိုင်းကနေဖန်ယူကြည့်ရှုနိုင်ပါတယ်။ DVB ရုပ်သံစလောင်းကနေပြီးတော့နေ့စဉ်ည10နာရီနဲ့မနေ့9နာရီခွဲအချိန်မှာဖြစ်ပါတယ်။ပုံမှန်ကြည့်ရှုနေကြ VOA ရဲ့ Asia 77ဂျိုးလူကနေပြသတဲ့မိနစ်30စာနောက်ဆုံးရနိုင်ငံတကာနဲ့မြန်မာသတင်းတွေအပြင်သတင်းဆောင်မတွေတွေးဆမေးမြန်းခန်းတွေနဲ့အပတ်စဉ်ကဏ္ဍတွေကို DVB ရုပ်သံလိုင်းမှာနေ့စဉ်ပုံမှန်ကြည့်ရှုနိုင်ပါတယ်ရှင
်။ VOA မြန်မာပိုင်းရဲ့ပုတ်တခုညပိုင်းစီစဉ်တွေကိုဆက်လက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်။အခုတော့အပတ်စဉ်ကဏ္ဍတစ်ခုဖြစ်တဲ့မြန်မာလူထုနဲ့ကျန်းမာရေးကဏ္ဍကိုနှာစင်ရပါမယ်။ဒီတစ်ပတ်မှာယောဂရှိရှိမရှိရှိလူတိုင်းပုံမှန်ကျန်းမာရေးစစ်ဆေးတင့်နေဆိုတာကိုနားဆင်ရအောင်ပါ6လတန်သည့်တစ်နှစ်တန်သည့်အချိန်အပိုင်းခြားတစ်ခုရောက်တိုင်းမှာကျန်းမာရေးပုံမှန်စစ်ဆေးဖို့လိုအပ်ပါတယ်ဒီလိုစစ်ဆေးတဲ့နေရာမှာလည်းတေချာတက်ကြွနဲ့ဆရာဝန်နဲ့လိုအပ်တဲ့အပိုင်းတွေအားလုံးကိုစစ်ဆေးဖို့လိုပါတယ်ဒေါက်တာတန်းစောရဲ့လူထုနဲ့ကျန်းမာရေးအစီအစဉ်မှာတင်ဆက်ပေးထားပါတယ်ရှင်
ကျမရဲ့စစ်စစ်မှုတွေကိုအချိန်မမှန်ပြုလုပ်ပေးခြင်းဟာယောဂကြီးကြီးမားမားမဖြစ်ခင်မှာယောဂဖြစ်လာနိုင်တဲ့အရေးအခြေတွေကိုကြိုတင်သိရှိနိုင်ပြီးကာဝေကုသမှုတွေကိုအချိန်မီပြုလုပ်ခွင့်ရရှိစေနိုင်တာကြောင့်ကျမရဲ့အတွက်အကျိုးကျေးဇူးတွေအများကြီးဖြစ်စေနိုင်တယ်လို့ချမ်းကျေသူတွေကသုံးသပ်ထားကြတာပါကျမရဲ့အာမခံစနစ်တွေတွေ့ကြမှုမရှိသေးတဲ့မြန်မာနိုင်ငံလိုဖွံ့ဖြိုးတဲ့နိုင်ငံမှာတော့ယောဂမရှိဘဲကျမရဲ့စစ်ဆေးရမယ်ဆိုတဲ့အယူဆဟာငွေဖြုံးတီးတဲ့အယူဆတစ်ခုလို့ဖြစ်နေပါတယ်ဥတီချက်မရှိဘဲကိုယ်တော်နဲ့ကိုကျမ်းမာရေးစစ်ဆေးမှုပြုလုပ်ခြင်းဟာထိရောက်မှုအားနည်းတယ်လို့ဆိုနိုင်ပေမဲ့ကြောကျင်တဲ့ပညာရှင်တွေရဲ့လမ်းညွှန်ချက်အတိုင်းစနစ်တကျကြိုတင်စစ်ဆေးမှုတွေလုပ်ခဲ့မယ်ဆိုရင်တော့ထိရောက်တဲ့အကျိုးကျေးဇူးတွေကိုရရှိစေနိုင်တယ်လို့ BDMS Wellness Clinic မှ Managing Director ဖြစ်သူဒေါက်တာဦးဝင်းစောအောင်ကပြောပါတယ
်လှုပ်သင့်လှုပ်ထိုက်တဲ့ကျမ်းမာရေးစစ်ဆေးမှုတွေကိုလုပ်မယ်ဆိုလို့ရှိရင်အကျိုးရှိပါတယ်နောက်ပြီးတော့တက်ချွန်းတဲ့ပညာရှင်တွေကနေပြီးတော့အကြံပေးတဲ့အတိုင်းလုံးမယ်ဆိုရင်လေဒါရီယာဘလို့မှအလဟတ်တဖြစ်เสียမှာရှိပါဘူးကျမကြီးစစ်ဆေးတယ်ဆိုတာအဆင့်အမျိုးမျိုးရှိပါတယ်ဘလောက်တိုင်းတာအထိကြည်ကြည်ပြည့်ပြည့်လုံးမလဲဆိုတာလည်းရှိပါတယ်ဘလောက်အထိအနုစိတ်လုံးမလဲဆိုတာရှိပါတယ်ဒီခါကျတော့ဟိုဒါကတော့ဟိုသေချာလုံးမလားဖြစ်တယ်လို့လုံးမလားဆိုတော့ဖြစ်တယ်လို့လုံးရင်တော့မလူအဖက်နဲ့လုံးနေရင်တော့ပတ်စံကုန်သွားတာပဲရှိတယ်အကျိုးတော့ရမှာမဟုတ်ဘူးပေါ့လေ
အရေးသေးပြရတဲ့ကျန်းမာရေးဆောင်ရှောက်မှုတွေကိုပြည်သူလူထုကပိုပြီးရရှိစေဖို့ဆိုတဲ့နေရာမှာအခြေခံအဆောက်အဦတွေကအရေးပါတယ်လို့ပညာရှင်တွေရဲ့အရေးသေးကောင်းမွန်မှုတွေကလည်းအရေးပါပါတယ်။စက်ပစ္စည်းကိရိယာတွေနဲ့ဤပညာတွေတိုးတက်ကောင်းမွန်လာတဲ့အမျှကိုင်းတွေအသုံးပြုရမယ့်ပညာရှင်တွေအနေနဲ့လည်းလိုအပ်တဲ့ training တွေကိုပြီးပြည့်စုံအောင်တက်မြောက်သင်ကြားထားတဲ့လို့ဒေါက်တာဦးဝင်းစောအောင်ကပြောပါတယ
်။စက်ကိရိယာပစ္စည်းတွေကိုခင့်တဲ့အညီကျွန်တော်တို့ဟာသုံးသွားဖို့လိုတယ်။သိပ္ပံပညာစိတ်သိပ္ပံပညာအမြဲတမ်းတိုးတက်နေတယ်ကျွန်တော်တို့ဓာရီကိုခင့်မိစိတ်ချရတဲ့ဉာဏ်ပညာတွေကိုထည့်သွားဖို့လိုအပ်တယ်ပြီးတဲ့ခါကျတော့ကျွန်တော်တို့တွေကဒီစီမံခန့်ခွဲမှုအပိုင်းပေါ့လေဒါလည်းတိုးတက်ဖို့လိုတယ်စီမံခန့်ခွဲမှုအပိုင်းမှာလည်းစနစ်တကျနဲ့လုပ်သွားပြီးဖို့လိုတယ်အရေးတကအရေးကြီးဆုံးကတော့လူတွေရဲ့ကျန်းမာရေးကိုစောင့်ရှောက်ပေးမယ်ဆရာဝန်တွေဆရာမတွေနဲ့ကျွမ်းကျင်ကျန်းမာရေးလုပ်သားတွေအရေးအသွေးကောင်းကောင်းရှိရမယ်နိုင်ငံတကာအဆင့်ဒေသအဆင့်နိုင်ငံတကာအဆင့်မှီနေရမယ်ဒါဒီအတွက်ကိုကျွန်တော်တို့လိုအပ်တဲ့ training စီလေ့ကျင့်သင်ကြားမှုတွေကျွန်တော်တို့တွေအတတ်နိုင်လို့လုပ်နေဖို့လိုတယ်ဒါတွေပြည့်စုံမှသာကျွန်တော်တို့ပြီးတဲ့ကျန်းမာရေးဝန်ဆောင်မှုတွေဟာအဆင့်အတန်းမြင့်ပါလိမ့်မယ်
ကျွတ်တဲ့ကျန်းမာရေးစစ်ဆေးမှုတွေအပါအဝင်ကျန်းမာရေးစောင့်ရှောက်မှုတွေဟာငွေကြေးကုန်ကျမှုများတဲ့ဝန်ဆောင်မှုတွေဖြစ်ပါတယ်။အစိုးရဆိုင်ုံတွေမှာအခမဲ့ကုသမှုတွေရရှိအောင်စီစဉ်ဆောင်ရွက်ပေးနေတယ်ဆိုပေမဲ့အလုံးစုံအခမဲ့ကျန်းမာရေးစောင့်ရှောက်မှုမျိုးတွေကိုပေးနိုင်တာတော့မဟုတ်သေးပါဘူး။ယောဂမဖြစ်ခင်ကျွတ်တဲ့ကျန်းမာရေးစစ်ဆေးမှုပြုလုပ်တာမျိုးဆိုရင်ပုဂ္ဂိကဆိုင်ုံစည်းကမ်းတွေမှာသာရရှိနိုင်တဲ့ဝန်ဆောင်မှုမျိုးဖြစ်ပါတယ်။ကျမရဲ့အာမခံစနစ်တွေကောင်းကောင်းမွန်မွန်ဖွံ့ဖြိုးမှုမရှိသေးတဲ့အတွက်ပြည်သူတွေအနေနဲ့ယောဂမဖြစ်ခင်မှာကိုယ့်ရဲ့ကျန်းမာရေးကိုကိုယ်ကိုယ်တိုင်အားထုတ်ပြီးကြိုတင်ကာကွယ်ထားဖို့လိုတယ်လို့ဒေါက်တာဦးဝင်းစောအောင်ကပြောပါတယ်
။သူများကိုကြည့်ပဲအားကိုးနေလို့မရပါဘူး။ဆရာဝန်တွေစေုံစည်းကမ်းတွေကြည့်အားကိုးနေလို့မရပါဘူး။ကိုယ်တိုင်တကယ်ဆန္ဒပြပြဖို့လိုပါတယ်။ဒါကိုအမြဲလက်လုပ်နေဖို့လိုတယ်။တက်ချွမ်းတဲ့သူတွေနဲ့လည်းတိုင်ပင်မှုလိုတယ်။နောက်ပြီးတော့ကိုယ့်ရဲ့ကျန်းမာရေးစောင့်ရှောက်ဖို့အတွက်ကိုယ့်ရဲ့ဝင်ငွေရလည်းပဲ ကောင်းမှုလည်းလုပ်ပါတယ်ဒီကနေ့အဆင့်မြင့်လာတဲ့စေသိပ္ပံနယ်ပယ်ကနေပြီးတော့ထုတ်လုပ်ပေးလိုက်တဲ့ဒီနည်းပညာတွေပစ္စည်းပစ္စယတွေနောက်ပြီးတော့ဒီတက်ကြွမှုပညာတွေအားလုံးဟာစီးပွားပေါ်နေတော့မရတော့တာတေချာတယ်အဲ့ဒီအတွက်ကြောင့်မလို့ကိုဟာကိုရဲ့စာဝင်နေကြီးကိုရဲ့အသက်မွေးဝမ်းကြောင်းနေကိုရဲ့ဝင်ဝင်နေမှုလည်းပဲတိုးတက်အောင်အမြဲလုပ်နေဖို့လိုပါတယ်ယောဂမဖြစ်ခင်ကလေးကကျူတင်ပြီးကျမကြီးစစ်ဆေးခြင်းဟာကျမကြီးအတွက်အကျိုးကျေးဇူးတွေရရှိနိုင်တဲ့ဆိုပေမဲ့ဒီရကြမရှိကြုံရကြပန်းစစ်စေးတာမျိုးတွေကိုရှောင်ကျင်ပြီးနားလေတကြမ်းတဲ့ပညာရှင်တွေရဲ့လမ်းညွှန်ချက်အတိုင်းစနစ်တကျပြုလုပ်တဲ့အကြောင်းတင်ပြပေးလိုက်တာဖြစ်ပါတယ်ကျွန်တော်တန်ဆောပ
ါဒေါက်တာတန်ဆောစီစဉ်တင်ဆက်တဲ့မြန်မာလူထုနဲ့ကျန်းမာရေးအစီအစဉ်အပြီးအခုမြန်မာရေးတုံ့သက်ချက်ကိုနှားဆင်ရပါမယ်မြန်မာနိုင်ငံတိုင်းရင်းသားပြည်ထနာပြည်လေရေးဟာလာမယ့်2020ပြည့်ရွေးကောက်ပွဲမှာအဆုံးဖြတ်ပေးမယ့်အဓိကအကြောင်းအရာတရဖြစ်လာနိုင်ပါတယ်ဒီအချိန်မှာအေအေနဲ့တိုက်ပွဲပြင်းထန်လာတဲ့ကိစ္စဖွဲ့စည်းပုံအရတိုင်းရင်းသားရပိုင်ခွင့်ပိုပြီးကိစ္စတို့ဟာဘယ်လောက်အရေးကြီးပါသလဲရွေးကောက်ပွဲကိုဘယ်လိုရိုက်ခတ်နိုင်သလဲဆိုတာမြန်မာပြည်မှာအခြေစိုက်တာဝန်ထမ်းဆောင်ပြီးပြန်ရောက်လာတဲ့ VOA ဝိုင်းတော်သားကိုကျော်ကျော်သိန်းနဲ့ဦးကျော်စံသားတို့ဆွေးနွေးတုံ့သက်တင်ပြပေးထားပါတယ်ရှင
်ဦးကျော်ကျော်သိန်းဒီမြန်မာပြည်ကိုသွားခဲ့တဲ့အချိန်ကမြန်မာနိုင်ငံမှာတော်တော်အရေးကြီးတဲ့ကိစ္စတွေပေါ်ပေါက်တယ်လို့ပြောရင်မှားမယ်မဟုတ်ဘူးထင်ပါတယ်တပောင်းစုံတစ်ချက်ကအေအေတိုက်ခိုက်မှုဖြစ်ပြီးတော့ရခိုင်ဘက်မှာအေအေနဲ့တပ်မတော်နဲ့တိုက်ပွဲအချင်းမြင့်လာတာတွေ့ရတယ်။အဲဒီအကြောင်းနဲ့ပတ်သက်ပြီးတော့ဘယ်လောက်ထိမြန်မာနိုင်ငံရေးကိုရိုက်ခတ်မှုရှိနိုင်မယ်ထင်ပါလဲ။လူတွေရဲ့သဘောထားရောဘယ်လိုဖြစ်လာလဲ။တပ်မတော်ပူပြီးအောက်ကိုလာရလား။သူတို့မဟုတ်အေအေဘက်ကရင်းကြလားဒေသခံတွေအဲဒီကိုစပြီးတော့
ဟုတ်ကဲ့။ဒီအေအေကနေသားဆောင်ရဲကင်းစခန်းတွေကိုတိုက်တဲ့ကိစ္စကအတော်လေးရိုက်ခတ်တယ်လို့တော့တရားပေါက်ပြောနိုင်ပါတယ်။ဘာဖြစ်လို့တော်လေးရိုက်ခတ်တယ်လို့တရားပေါက်ပြောနိုင်တယ်လဲဆိုတော့အဲ့ဒီမတိုင်ခင်မှာတခြားပြည်နယ်တွေမှာတခြားလူမျိုးစုတွေနဲ့ကိုင်ဖွဲ့တွေရှိတဲ့ဒေသတွေမှာတိုက်ပွဲတွေရှိနေခဲ့ပြီးရခိုင်ဘက်ကနှစ်ပေါင်းများစွာအခုလောက်ကြီးတဲ့လက်နက်ကိုင်တိုက်ပွဲတွေတိုက်ခိုက်မှုတွေမရှိခဲ့တာကြာပါပြီ။ဆိုတော့အေအေကရခိုင်စခန်းတွေကိုတိုက်ခိုက်လိုက်တဲ့အတွေ့ရခိုင်ဘက်ကလှုပ်ခတ်သွားတာဆိုရင်ကျွန်တော်တို့ဒီကနေ့စကားပြောနေတဲ့အချိန်ထိပါပဲ။အဲ့ဒါနဲ့ပတ်သက်ပြီးတော့လူတို့ရဲ့အမြင်ဒေသခံတွေရဲ့အမြင်ဆိုရင်တော့နည်းနည်းလေးကွဲတယ်လို့ပြောရမှာပါကျွန်တော်သိခဲ့ရသလောက်တွေ့ဆုံမြင်ရခဲ့ရသလောက်စကားပြောခဲ့ရသလောက်ရခိုင်ဒေသဘက်ကဒေသခံတွေအနေနဲ့ကတော့ဒီလိုမျိုးရဲကင်းစခန်းတွေကိုတိုက်ခိုက်တာစစ်ဖြစ်တာလူတွေတေချာတေချာဖြစ်ရတာကိုလက်မခံဘူးဆိုရင်တောင်မှအေးအေးအဖွဲ့ကိုအပြင်းအထန်ဆန့်ကျင်တဲ့စကားမျိုးလည်တံမျိုးကျွန်တော်မကြားခဲ့ရပါဘူး။ဒါပေမဲ့ရခိုင်ပြည်မဟုတ်တဲ့တခြားဒေသတွေကပေါ့လေကျွန်တော်ရောက်တဲ့နေရာဘိုင်းကိုကျွန်တော်ပြောတာပါတခြားဒေသဆိုလို့ကျွန်တော်မြန်မာနိုင်ငံအနှံ့အပြားလေးရောက်တာတော့မဟုတ်ပါဘူး။တခြားဒေသတွေမှာတော့ဒီလိုအေအေရဲ့တိုက်ခတ်မှုနဲ့ပတ်သက်ပြီးတော့ဘဝင်မကြတဲ့ဒေသမျိုးတွေကျွန်တော်ကြားခဲ့ရတာရှိပါတယ်။အဲဒါအဲ့ဒီပေါ်မှာဟာလာတပ်မတော်အပေါ်မှာထောက်ခံမှုပိုများလာသလားဆိုတာကတော့ကျွန်တော်တို့လက်ရှိအခြေအနေမှာသေချာပေါက်ပြောနိုင်သေးတဲ့အနေအထားမရှိဘူးလို့ပဲဆိုရမှာပါ။
တပီဇူရီရဲ့သဘောထားနောက်ကအဲဒီတိုင်းသားလက်နက်ကိုင်အင်အားစုတွေအချင်းချင်းကြားမှာတော့သဘောထားဘယ်လိုရိုက်ခတ်မှုရှိလာနိုင်ပါလဲအထူးသဖြင့် AA ကစပြီးတော့ပြောလိုက်လို့ဆိုရမှာပဲဒါ Federal ပြည်ထောင်စုမဟုတ်ဘူး Confederate ဖြစ်စေချင်တယ်ပို့ပြီးရော့ရဲတဲ့ပြည်ထောင်စုဘိုးချုပ်ကိုင်မှုပို့မို့ရော့ရဲတဲ့ပြည်ထောင်စုသဘောမျိုးလုပ်မယ်လို့ပြောလာတယ်တကယ်တော့ဝါကိုပေးထားတဲ့ပုံစံလို့ပေါ့လေသူတေဝင်သားမဟုတ်ဝထားတဲ့ပုံစံဖြစ်တယ်အဲ့လိုပြောတာနဲ့ပတ်သက်ပြီးတော့တိုင်းရင်းသားအင်အားစုတချို့ကတော့ဒါကိုဆန့်ကျင်ပြီးမပြောဘူးအဲ့ဒီအတိုင်းလိုက်ပြီးတော့ပြောကျင်တဲ့တိုင်းရင်းသားအင်အားစုတချို့လည်းကြားရပါတယ်ကျွန်တော်တို့ကိုကျော်ကျော်သိန်းတွေ့ကြုံသိရှိခဲ့ရတဲ့ကိစ္စလည်းပြောပါဦးဒါ
ဟုတ်ကဲ့ခင်ဗျကျွန်တော်စစ်တွေရောက်တုန်းကထိတ်တန်းရခိုင်နိုင်ငံကြီးခေါင်းဆောင်တဦးလို့ဆိုရမယ့်ပုဂ္ဂိုလ်ကြီးနဲ့ကျွန်တော်စကားပြောခွင့်ရခဲ့ပါတယ်အမှတ်တမ်းတင်အတန်ကူးယူခြင်းမဟုတ်ဘဲနဲ့ off the record ပေါ်လေစကားပြောခွင့်ရခဲ့ပါတယ်စကားပြောအဲ့လိုစကားပြောခွင့်ရရတဲ့တော်လေးအတွက်လည်းပဲအမြင်သဘောထားတွေကိုတော်တော်လေးပွန့်ပွန့်လင်းလင်းကြားခဲ့ရပါတယ်ကျွန်တော်အဲ့ဒီပုဂ္ဂိုလ်ကြီးကဘာပြောသလဲဆိုတော့နိုင်ငံရေးမှာတောင်းကျင်တယ်လို့တောင်းလို့ရတာပဲတဲ့ဒါကအမြင့်ဆုံးပြောတာပဲတဲ့ဒီအတိုင်းဟလာဖြစ်လိမ့်မယ်လို့ဖြစ်ကိုဖြစ်ရမယ်လို့ပြောတာမှမဟုတ်ဘဲတဲ့အမြင့်ဆုံးတောင်းတာဘာမှမဟုတ်ဘူးတဲ့နိုင်ငံရေးမှာဒီလိုပဲတောင်းပါပဲတဲ့ဒီလိုပဲပြောပါပဲတဲ့ဆိုတော့သူရဲ့ပြောပုံဆိုပုံကနေပြီးတော့ရေဖန်တမန်တီးရတာကတကယ်တော့ဒီ confederate ဆိုတဲ့တောင်းဆိုချက်ပေါ့လေဒီ confederate ဒီကြောင်းကိုလုပ်မယ်ဆိုတဲ့ပြောပုံမှာအများစုကတေချာပေါက်ကြီး
သဘောတူလှတဲ့အနေအထားမျိုးတော့မဟုတ်ပါဘူး။သို့တော့အေးအဖွဲ့ဘက်ကဒီလောက်ထိတင်ထားတာပေါ့လေ။အမြင့်ဆုံးထိတင်ထားပြီးတော့ပြောတာကတော့ဒါနိုင်ငံရေးမှာနိုင်ငံရေးအကွက်အရာရွှေ့ပြီးလုတ်တယ်ဆိုတဲ့သုံးသပ်ချက်မျိုးကျွန်တော်ကြားခဲ့ရပါဘူး။
ဟုတ်တယ်။ကြွေးကြော်သံဟာဤဖန်ချက်ပတ်နိုင်မှာမဟုတ်ဘူးဆိုတော့
ဒါအဲ့လိုအနေထားပါပဲ။ဟုတ်ကဲ့
။ဆိုတော့ကျန်တဲ့တိုင်းရင်းသားဖွဲ့စည်းရေးရဲ့သဘောထားတော့အေးရဲ့တိုက်ခိုက်မှုအေးရဲ့တောင်းဆိုမှုတွေနဲ့ပတ်သက်ပြီးတော့
အေးရဲ့တိုက်ခိုက်မှုနဲ့ပတ်သက်ပြီးတော့ကျန်တဲ့လက်နက်ကိုင်အဖွဲ့အစည်းတွေဘက်ကတရားဝင်ထုတ်ပြောကြတာတွေအဲဒါမျိုးကျွန်တော်တို့ဟိုဆက်သွယ်မိနေချက်တွေမှာ off the record ပြောတာမျိုးတွေအရာပေါ့လေဆိုတော့အများစုကအပြင်းထန်ပြစ်တင်ဆုံးချတာမျိုးကျွန်တော်တို့မတွေ့ရပါဘူးတမ်းမတော်ဘက်ကနေပြီးတော့ဟလာအေးအေးကိုပြန်ပြီးတော့နေနှင်းဖို့အတွက်ဟလာစူးစမ်းတဲ့အခါမျိုးမှာလုပ်တဲ့အခါမျိုးမှာဒီဟာကိုတွေ့ဆုံဆွေးနွေးပြီးတော့အေးချမ်းချမ်းအထင်ရှားဖို့ဆိုပြီးတော့ပြောတာမျိုးတွေကျွန်တော်တို့တွေ့ရပါတယ်ဆိုတဲ့အခါကျတော့လူမျိုးစုလက်နက်ကင်အဖွဲ့တွေဆိုတာကတော့တစ်ဖွဲ့နဲ့တစ်ဖွဲ့ဂျိုင်းပင်အားပေးပြီးတော့ဟိုတွားရမယ်ဆိုတဲ့အခြေခံသဘောထားရှိကြပုံရပါတယ်အဲ့တော့အေးကနေပြီးတော့ဟိုတိုက်ခိုက်လာတဲ့အပေါ်မှာဒါကတော့ပြဿနာကိုပိုဆိုးသွားစေမယ်ဒီလိုတော့မလုပ်ကြနဲ့ဆိုတဲ့ဟန့်တာမျိုးတွေကျွန်တော်တို့မကြားပါဘူးတိုက်ပွဲတွေပိုပြီးတော့ပြင်းထန်လာတဲ့အပေါ်မှာတော့နှစ်ဖက်တွေ့ဆုံပြီးတော့စကားပြောကြပါဆိုပြီးတော့တိုက်တွန်းတာမျိုးတွေတော့ကျွန်တော်တို့တွေ့ရပါတယ
်နောက်တစ်ခုကအေးကိုနှင်းနှင်းရနေရာမှာရဟရင်တုံးပြီးတော့လေဓာတ်အင်အားတုံးပြီးတော့နေနေဖို့ဒေါန်ဆန်းစုကြည်ကိုရင်က
တမရက
ပြေးတယ်ဆိုပြီးတော့ပြောတာဟာတင်တို့ကတော့ဒီမှာတဆင်းစကားရတာအတွင်းစကားများကြားမိပါလားတကယ်များဟုတ်လေသလားသူရိမို့သူ့ကိုအဆုံးပြုသလားဘယ်လိုသုံးသပ်ကြပါလဲ
အဲ့ဒါကအတော်လေးတော့အခြေတင်ဖြစ်ဖွယ်ရရှိတယ်လို့ဆိုရမှာပါဆိုတော့တမရဘက်ကအဲ့လိုပြောပြီးနောက်ပိုင်းမှာကျွန်တော်တို့သိတဲ့အတိုင်းပဲဒီနိုင်ငံတော်တိုင်ပင်ခံယုံဝန်ကြီးဌာနညွှန်ကြားမှုချုပ်ကနေပြီးတော့ဒီပြောဆိုဆွေးနွေးမှုဟာကောင်းဆောင်တွေအကြပြောဆိုဆွေးနွေးမှုဖြစ်တဲ့အတွက်ဒါကိုထုတ်ပြောလို့မရပါဘူးဆိုပြီးတော့ပြောပါတယ်ဒါပေမဲ့ဟလာအဲ့ဒီလိုတကယ်ပဲခွင့်ပေးသလားမပေးဘူးလားဆိုတော့ကိုတရားဝင်ညင်းဆိုသွားတာမျိုးမရှိပါဘူးတမ်းမတော်ဘက်ကလည်းဒါလူသီးရှင်ကြားဒီလိုလူအရင်သုံးပါဆိုပြီးခွင့်ပြုတယ်ဆိုတာလူသီးရှင်ကြားပြောတာပဲလေလူသီးရှင်ကြားပြောတာပဲဆိုတော့ဟလာကျွန်တော်တို့ကကြိုးចောင်းစီလျော်စာစဉ်းစားကြည့်မယ်ဆိုရင်တကယ်တမ်းဟလာသမရဦးဝင်းမြင့်ကပဲဖြစ်ဖြစ်ဒေါ်ဆန်းစုကြည်ကပဲဖြစ်ဖြစ်ဒါမှမဟုတ်သူတို့အားလုံးကပဲဖြစ်ဖြစ်လူလူလာလာတဘောတွင်ကျန်နေကဲလူဝရင်တော့ရဟန်းရင်ကိုသုံးပါလို့မပြောဘဲနဲ့တော့တတ်မတော်ကလူသိရှင်ကြားကြီးပြောင်းပြီးပြောပါမလားလို့တော့စဉ်းစားစရာရှိပါတယ်အဲတဖက်ကလည်းပဲဒါနဲ့ပတ်သက်ပြီးတော့မဟုတ်ပါဘူးလို့ပြန်ပြီးတော့ညင်းတာတစွန်းတစကျွန်တော်တို့ဟိုနောက်ကမှလည်းမကြားပါဘူးလူသိရှင်ကြားလည်းကျွန်တော်တို့မကြားခဲ့ရပါဘူ
းအခုဒီအချိန်ကအမျိုးသားဒီမိုကရေစီအဖွဲ့ချုပ်အာဏာရလာပြီးကြတဲ့ကထိတ်တန်းဦးစားပေးလုပ်ငန်းတစ်ခုဖြစ်တဲ့တိုင်းရင်းသားပြည်ထောင်ပြည်လေရေးပေါ့ဗျာပြည်တွင်းငြိမ်းချမ်းရေးအတွက်ဆိုတော့အဲ့ဒီအတွက်ကျူးစာနေတဲ့အချိန်မှာဒီလိုပြောအဆိုတွေဒီလိုတိုက်ခိုက်မှုတွေဖြစ်လာတော့အဲ့ဒီကိစ္စတော့တိုက်ခိုက်မယ်လို့ထင်ပါတယ်ဆိုတော့အဲ့ဒီခါရဲ့အလားအလာရော
ဒီအေအေနဲ့ဖြစ်တဲ့တိုက်ပွဲတွေဟလာတခြားဒီလူမျိုးစုနဲ့လည်းကိုင်းအရေးနဲ့ပတ်သက်ပြီးတော့ငင်းချင်းရေးနဲ့ပတ်သက်ပြီးတော့ကျွန်တော်တို့အပြစ်ခရဲ့ဆင်းနဲ့ပတ်သက်ပြီးတော့ပြောတဲ့ဟာတွေသဘောထားတွေအားလုံးကိုခြုံကြည့်လိုက်မယ်ဆိုရင်တော့ဟလာအခြေအနေတစုံလုံးဒီအခုကြွေးကြော်နေတဲ့ပြောနေတဲ့ဒိုင်းဟန်နာစီလုံးညညရေးကိုဥတီတဲ့စစ်မှန်တဲ့အလားလာမျိုးတော့မဟုတ်ဘူးဟိုအခက်အခဲအများကြီးဖြစ်လာစေတယ်နောက်ပြန်ဆွဲတာတွေအများကြီးဖြစ်လာစေနိုင်တယ်ဟလာဒိုင်းနာစီလုံးညညရေးလို့ပြောနေတဲ့ကိစ္စကတိတ်မကြခင်အချိန်အတွင်းမှာရမယ်ဆိုတဲ့အလားလာမျိုးကတော့အတော်နဲတယ်လို့ပဲပြောအော
င်ဒိုင်းနာစီလုံးညညရေးမရတယ်လို့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ပေါ်မှာပြည်သူလူထုထောက်ခံမှုအထူးသဖြင့်တိုင်းရင်းသားဒေသတွေမှာတော့အစကတည်းကသိအာမကောင်းလှဘူးလို့ပြောမှာပေါ့လေတချို့နေရာမှာဆိုတော့သူတို့နဲ့ရှုံနေဗာညာအေးနေနေဆိုတော့ဒီလိုဖြစ်ရတဲ့ဖြစ်ပြီးတော့တောက်လာမဲ့ရွေးကောက်ပွဲအတွက်ကောအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ရဲ့နိုင်ငံရေးအင်အားဘယ်လိုဖြစ်လာနိုင်ပါလဲကျွန်တော်နောက်တစ်ခုဒီခါနဲ့ဆက်ဆက်ပြီးတပေါင်းနဲ့ပြောဆိုချင်တာကပါတီစစ်တွေပေါ်လာတဲ့ပြည်သူပါတီတို့ဘာလို့စသဖြင့်ပေါ်လဲအဲ့ဒီပါတီတွေပေါ်လာတာဟာလည်းပဲအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကိုမချိုးနှိမ်နိုင်ရင်တောင်မှအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ရဲ့မဲကိုခွဲယူသွားနိုင်တဲ့အင်အားစုတွေဖြစ်တယ်လို့တချို့ကသုံးသပ်ရေးသားတာတွေ့ရပါတယ်ကိုကျော်ကျော်သိန်းကဘယ်လိုတွေ့ခဲ့ပါလဲလာလာ
တိုင်းရင်းသားဒေသတွေမှာလာမယ့်2020ရွေးကောက်ပွဲ NLD ရဲ့လာလာနဲ့ပတ်သက်လို့တော့ဟလာကျွန်တော်အလွတ်သဘောပြောဆိုခဲ့တဲ့များကျွန်တော်တရားဝင်တွေ့ဆုံမိမြန်ခဲ့တဲ့များအဲ့ဒီလူတွေအားလုံးရဲ့အမြင်ကတော့65 66 68ရာခိုင်နှုန်းလောက်ထပ်တူကြတယ်ပြောရမှာပါဒီတစ်ချိန်ရွေးကောက်ပွဲမှာတော့တိုင်းရင်းသားဒေသတွေမှာလူသားဒီမိုကရေစီအဖွဲ့ချုပ်အနေနဲ့အရင်2015ရွေးကောက်ပွဲလောက်လာလာကောင်းလာမှာမဟုတ်ဘူးလို့ တထထဲသုံးသပ်ကြပါတယ်ဘလောက်အထိကျွန်တော်တို့အလားအလာမကောင်းဘူးလေဘလောက်အထိစိုးသွားနိုင်တယ်လေဆိုတာကတော့အခုကြာမဲ့တစ်နှစ်ကာလအတွင်းမှာ NLD ဘက်ကဘလောက်အထိလှုပ်ရှားလာအောင်မလဲအကြောင်းလဲတွေလှုပ်လာအောင်မလဲဆိုတဲ့အခြေအနေပေါ်မူတည်ပါလိမ့်မယ်နောက်တစ်ခုကဒီပါတီသစ်တွေပေါ်လာတဲ့ကိစ္စပါတီသစ်တွေပေါ်လာတဲ့ပတ်သက်ပြီးတော့လည်းကျွန်တော်မိန်းမတဲ့အခါမှာကျွန်တော်အဲ့ဒီမေးခွန်းကိုမေးပါတယ်သူတို့ကတော့ဒါအဖွဲ့အစည်းပေါင်းစုပါတီပေါင်းစုလှုပ်ရှားကြတာဒီမိုကရေစီရဲ့သဘောတော်ပဲဖြစ်တယ်လို့ပြောပေမဲ့အနည်းနဲ့အများဆိုသလိုတော့ကွဲမှာပါပဲသူတို့က NLD တွေကဘလောက်အထိထိခိုက်စေမလဲဆိုတာကကျွန်တော်ခုနပြောသလိုပါပဲကျန်တဲ့တနှစ်တာကလောက်ကာလအတွင်းမှာအနော်ဒီအနေနဲ့ဘလောက်အထိရွေ့လာအောင်မလဲဘလောက်အထိသူတို့ကလှုပ်ရှားလာအောင်မလဲဆိုတဲ့ပုံမှာအများကြီးမူတည်လိမ့်မယ်လို့ကျွန်တော်ကိုယ်တိုင်အနေနဲ့တော့အဲ့လိုသုံးသပ်ပါတယ်
။နောက်တစ်ခုကအမျိုးသားဒီမိုကရေစီအဖွဲ့ချုပ်အစိုးရကအဓိကတိုင်းသားဒေသတွေမှာမလိုက်လျောနိုင်တဲ့အခြေဥပမာခိုင်ဒေသခံပါတီကမဲအပြတ်သက်နိုင်ရတာနဲ့ဝန်ကြီးချုပ်ကိုအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကသူတို့လူကိုခံလိုက်တယ်။တိုင်းသားဒေသတွေရဲ့ထောက်ခံမဲအတွက်တိုင်းသားပါတီတွေမဲနိုင်ရင်တိုင်းသားတွေသားမှာတိုင်းသားပါတီကဝန်ကြီးချုပ်ကိုခန့်ခွင်းပြုမယ်ဆိုတဲ့ကိစ္စဟာတိုင်းသားတို့လူချင်းရတဲ့ကိစ္စဖြစ်မယ်ထင်တယ်။အဲ့ဒီကိစ္စနဲ့ပတ်သက်ပြီးတော့ကာချုပ်က
ဟုတ်ကဲ့
အဲ့ဒီကိစ္စနဲ့ပတ်သက်ပြီးတော့တလောသတင်းစာထဲမှာဟုတ်တယ်အဲ့ဒါနဲ့ပတ်သက်လို့ပြောပေးမယ်ဆိုရဲလေးတန်းလေးနည်းနည်းလေးမသိမသာပြစ်သွားတာတွေ့ရတယ်ဘယ်လောက်ရိုက်ခတ်မယ်ထင်တယ်
အဲ့ဒီဟာကအခုဆိုရင်အဲ့ဒီပုံမကိုပြင်ဖို့အတွက်ဆိုပြီးတော့အခုစပြီးတော့တွန်းနေကြပါပြီပြည်ခံပြိုးအပါဝင်ဂျန်နက်ပါတီတွေကထောက်ခံတာတွေရှိလာပါတယ်တခြားလူမျိုးစုလက်နက်ကိုင်အဖွဲ့တွေကလည်းပဲထောက်ခံတာတွေရှိလာပါတယ်ဒီအပေါ်မှာဆိုတော့အဲ့ဒီကိစ္စကတော့ဖြစ်လာနိုင်ကြအတော်လေးများတယ်လို့ကျွန်တော်တယောက်တည်းအနေနဲ့ကျွန်တော်မြင်မိတယ်နောက်တစ်ခုကဒါကလည်းပဲဒီတိုင်းရင်းသားဒေသတွေမှာထောက်ခံမှုဆက်ပြီးတော့ရနေကျင်သေးတယ်ဆိုရင်ရှေ့လျှောက်သွားရအောင်မယ်မြန်မာနိုင်ငံပြည်ပြောင်းလဲရေးတိုင်းပြည်ပြန်လည်တည်ဆောက်ရေးတွေအားကောင်းမောင်းတန့်ဆက်လုပ်သွားနိုင်ဖို့အတွက်ဆိုရင် NLD အနေနဲ့အလွယ်ဆုံးနဲ့အလိုက်ရောတင်ဆုံးကိစ္စတစ်ခုပါပဲအဖြစ်လဲအဖြစ်တင်ဆုံးကိစ္စတစ်ခုပါပဲဆိုတော့အဲ့ဒီကိစ္စကတော့အခြေခံဥပဒေပြင်ဆင်ရေးမှာလည်းပဲဒီဟာနဲ့ဆိုင်တဲ့ပုံမှန်ပြင်ဆင်ရေးမှာလည်းပဲဖြစ်လာနိုင်ခြေရှိပါတယ် NLD အနေနဲ့လည်းပဲဒီဟာပေါ်မှာလိုက်လျောနိုင်ခြေရှိတယ်လို့ကျွန်တော်အဲ့လိုမျိုးသဘောရပါတယ်
တိုင်းနာပြဿနာနဲ့ရွေးကောက်ပွဲအလားအလာပေါ်မှာဥကြုံစံတာနဲ့ VOA ဝိုင်းတော်သားကိုကျော်ကျော်သိန်းတို့ဆွေးနွေးတင်ပြခဲ့တဲ့မြမကြီးသုံးသက်ချက်ကိုနားဆင်ခဲ့ရတာပါအခုဆက်ပြီးတော့အပတ်စဉ်တင်ဆက်နေကြအားကစားသတင်းလှတွေကိုကိုရဲနိုင်ကစူးစီးတင်ပြပေးထားပါတယ်ရှင်
ဟုတ်ပါပါကျွန်တော်ဇန်နဝါရီမှာ VOA ရဲ့တပတ်အတွင်းအားကစားသတင်းတွေကိုတင်ဆက်ပေးသွားမှာဖြစ်ပါတယ်။အိန္ဒိယနိုင်ငံမှာကျင်းပတဲ့ Hero Gold Cup လေးနိုင်ငံဖိတ်ခေါ်ပလာဘောလုံးပွဲမှာတော့အင်မာမျိုးသမီးတင်းကဘိုးဆွဲခဲ့ပါတယ်။2032အိုလံပစ်အားကစားပြိုင်ပွဲကိုကိုရီးယားနိုင်ငံကအင်ရှင်အဖြစ်ဖူးတွဲကျင်းပနိုင်ဖို့ကိုတင်ပြလိုက်ပါတယ်။ဘာစလိုနာကနီးပြဗာဗာဒီကိုစာချုပ်တန်တိုးလိုက်သလိုအက်တလတီကိုမက်ဒရစ်တင်းကလည်းဒီအေဂိုစီမီယိုနီကိုစာချုပ်ထပ်ပြီးတော့ချုပ်ဆိုလိုက်ပါတယ်။ဒီလိုတပတ်အတွင်းအားကစားသတင်းတွေကိုတင်ဆက်ပေးသွားမှာဖြစ်ပါတယ်ခင်ဗျာအိန္ဒိယနိုင်ငံမှာကျင်းပတဲ့ Hero Gold Cup လေးနိုင်ငံဖိတ်ခေါ်ပလာဘောလုံးပွဲမှာတော့မြန်မာအမျိုးသမီးအတင်းကအနိုင်ရပြီးတော့ချန်ပီယံဖြစ်သွားပါတယ်အခုနေ့ Hero Gold Cup လေးနိုင်ငံဖိတ်ခေါ်ပလာဘောလုံးပြိုင်ပွဲကိုတော့မြန်မာအိန္ဒိယနီပေါ်နဲ့အီရန်အတင်း၄တင်းလို့ကစားခဲ့ကြတာပါအတင်း၄တင်းပတ်လည်ကစားခဲ့ကြပြီးတော့အမှတ်အများဆုံး၂တင်းကနောက်ဆုံးဖိုင်နယ်ကစားရတာပါမြန်မာသင်းဟာပွဲဥတော်မှာနီပေါ်ကို3ဂိုးကိုမရှိနဲ့နိုင်ခဲ့ပြီးတော့ဒုတိယပွဲမှာတော့အီရန်ကို2ဂိုးကိုမရှိနဲ့နိုင်ပါတယ်တတိယပွဲမှာတော့မြန်မာသင်းကအိရှင်အိန္ဒိယကို2ဂိုးကိုမရှိနဲ့နိုင်ပြီးတော့အုပ်စု3ပွဲစလုံးကိုအနိုင်ရခဲ့တာဖြစ်ပါတယ်နီပေါ်ကတော့မြန်မာကိုရှုံးခဲ့ပေမဲ့အိန္ဒိယကို2ဂိုးတကိုအီရန်ကို3ဂိုးကိုမရှိနဲ့နိုင်တာကြောင့်ဒုတိယရပြီးတော့ဖိုင်နယ်ထွက်ပါတယ်ဖိုင်နယ်ကိုတောက်ကြံနေကကစားကြတာမှာမြန်မာအမျိုးသမီးအသင်းကနီပေါ်ကို3ဂိုးတကိုနဲ့နိုင်ပြီးတော့ Hero Gold Cup Champion ဆုကိုရသွားခဲ့ပါတယ်ဘာစလိုနာအသင်းကတော့နီးပြအနက်ဆိုဗယ်ဗာဒီကိုစာချုပ်တန်တစ်နှစ်ထပ်တိုးလိုက်ပါတယ်။ဒါကြောင့်ဗယ်ဗာဒီဟာ2020အထိဘာစလိုနာနီးပြဖြစ်နေဆက်ပြီးတော့ရှိသွားမှာဖြစ်ပါတယ်။အခုတော့စာချုပ်တန်တိုးလိုက်တဲ့အတွက်ဂျီနက်တယ်လို့လည်းဗယ်ဗာဒီကပြောပါတယ်။
ဒီ bueno con esa sensación de que estoy viviendo una
ကျွန်တော်ရမ်းဝမ်းသာပါတယ်။ဒါကထူးခြားတဲ့အခြေအနေတစ်ခုဖြစ်ပြီးတော့ကလပ်တင်းကလည်းကျွန်တော်လုံနေတာတွေကိုအသိမှတ်ပြုတဲ့အတွက်ကျေးဇူးတင်ပါတယ်။ဒါကြောင့်လေသူတို့ကကျွန်တော်ကိုစာချုပ်သက်တမ်းထပ်တိုးခဲ့ပြီးတော့ဒီအတွက်လည်းကျေနပ်ပါတယ်။ကျွန်တော်ရှေ့မှာစင်ခေါ်မှုတွေအများကြီးရင်ဆိုင်ရမှာဖြစ်တယ်လို့နိုင်အောင်ကစားမဲ့ပွဲတွေ supplier တွေကလည်းအများကြီးပါ။အသင်းကအခုလိုမျိုးကျွန်တော်ကိုနီးပြဖြစ်ဆက်ထားဖို့စဉ်းစားတဲ့အတွက်ကျွန်တော်အနေနဲ့စိတ်ချမ်းသာတယ်လို့တစ်ဖက်မှာလည်းတာဝန်တွေပို့ပြီးတော့ရှိလာပါတယ်။ဘာဗာဒီဟာ2018ခုနှစ်မှာဘာစလိုနာနီးပြဖြစ်လာခဲ့ပြီးတော့လာလီဂါနဲ့ရှုံးထွက်ပလားတွေကိုယူနိုင်ခဲ့ပါတယ်။ဒါပေမဲ့ Champions League မှာ Roma ကိုအိမ်ကွင်းမှာ၄ဂိုးတကူနဲ့နိုင်ပြီးတော့မှအဝေးကွင်းမှာ၃ဂိုးကိုမရှိနဲ့ရှုံးခဲ့တာကြောင့်သူ့ကိုနီးပြဖြစ်ဆက်ထားမထားဆိုတဲ့ပုံမှာတန်ပြရရှိနေခဲ့တာပါ။ဒါပေမဲ့အခုလိုတက်တန်းထပ်တိုးနိုင်လိုက်တဲ့အတွက်ဘာဗာဒီဟာ
ဘာစလိုနာအသင်းမှာ2020အထိဆက်ပြီးတော့ရှိသွားမှာဖြစ်ပါတယ်ခင်ဗျာဘာစလိုနာကဘာဘာဒေကိုစာချုပ်သက်တမ်းတိုးလိုက်တဲ့အချိန်နဲ့မှာပဲအက်တလက်တီကိုမက်ဒရစ်အသင်းကလည်းနီးပါးဒီယေဂိုစီမီယိုနီကို2022ခုနှစ်အထိစာချုပ်သက်တမ်းထပ်တိုးလိုက်ပါတယ်စီမီယိုနီကို2022အထိစာချုပ်သက်တမ်းတိုးလိုက်တာဖြစ်တယ်လို့ကလပ်အသင်းက February 14ရက်နေ့မှာအသင်းရဲ့လူမှုကွန်ရက်ဆောင်ရွက်နာကနေကြေညာခဲ့တာပါအခုလိုစာချုပ်တိုးတိုင်လိုက်တဲ့အတွက်ဒီယေဂိုစီမီယိုနီဟာအက်တလက်တီကိုမက်ဒရစ်အသင်းမှာနီးပါးအဖြစ်နဲ့ဆယ်စုနှစ်တခုရှိသွားခဲ့ပြီဖြစ်ပါတယ်စီမီယိုနီကလည်းအခုလိုအသင်းရဲ့ဒါရိုက်တာအဖွဲ့ဝင်တွေအားလုံးနဲ့ပရိသတ်တွေအားလုံးကသူ့ကိုထောက်ခံတဲ့အတွက်ကျေးဇူးတင်တယ်ဆိုပြီးတော့လည်းပြောလိုက်ပါတယ်စီမီယိုနီဟာ2017ဒီဇင်ဘာမှာအက်တလက်တီကိုနီးပါးဖြစ်လာခဲ့ပြီးတော့အသင်းနဲ့တူယူရိုပါလိဂ်နှစ်ကြိမ်စပိန်မှာပေးချန်ပီယံဆုတစ်ကြိမ်ပရိရှုံးထွက်ဖလားတစ်ကြိမ်ရခဲ့သလိုချန်ပီယံစ်လိဂ်ဖလားဖိုင်နယ်ကိုလည်းနှစ်ကြိမ်တက်ခဲ့တာဖြစ်ပါတယ်ခင်ဗျာဒီကရက်ဇန်နဝါရီ17ရက်နေ့ကအင်္ဂလိပ်ရေလက်ကြားမှာလင်းပြကြပြီးသုံးသွားခဲ့တဲ့အာဂျင်တီးနားတိုင်းစင်မူအီမီလီယာနိုဆာလာရဲ့အတုပအခမ်းအနားကိုတော့အာဂျင်တီးနားနိုင်ငံစန်တာဖေးမြို့မှာပြုလုပ်ခဲ့ပါတယ်ဆာလာလူငယ်ဘောလုံးသမားဘဝကိုစတင်ခဲ့တဲ့ San Martin de Progreso မှာသူ့ရဲ့ရုပ်လောင်းကိုထားရှိခဲ့ပြီးတော့အဲဒီကနေမှစန်တာဖေးမြို့မှာမိသင်းညွှန်ခဲ့တာဖြစ်ပါတယ်ဆာလာရဲ့နာယေးကိုတော့ Cardiff အသင်းနီးပြ New Warnock နဲ့အသင်းအမှုဆောင်အရာရှိချုပ် Ken Chu တို့လည်းတွားရောက်ခဲ့ပြီးတော့သူရဲ့ရုပ်လောင်းကိုတည်ဆောင်လမ်းတစ်လျှောက်မှာလဲအာဂျင်တီးနားနိုင်ငံသားတွေနဲ့ဘောလုံးဝါဒနာရှင်တွေကနောက်ဆုံးနှုတ်ဆက်ဂုဏ်ပြုခဲ့ကြပါတယ်ခင်ဗျာ2032အိုလံပစ်အားကစားပြိုင်ပွဲကိုကိုရီးယားနိုင်ငံကအင်ရှင်အဖြစ်ဘူးတွဲကျင်းပဖို့နိုင်ငံတကာအိုလံပစ်ကော်မတီ IOC ကိုပြင်သွင်းလိုက်ပါတယ်နိုင်ငံအင်ရှင်အဖြစ်ဘူးတွဲကျင်းပဝင်ရဖို့အဆိုပြုချက်ကိုဆွစ်ဇာလန်နိုင်ငံလောဆန်းမြို့ကနိုင်ငံတကာအိုလံပစ်ကော်မတီကိုပြီးခဲ့တဲ့စနေနေ့ကပြင်သွင်းခဲ့တာပါလာမယ့်2020တိုကျိုအိုလံပစ်ပြိုင်ပွဲမှာတော့တောင်နဲ့မြောက်ကိုရီးယားနိုင်ငံပေါင်းပြီးတော့အသင်းလေးသင်းဝင်ပြိုင်ကြမှာဖြစ်ပြီးတော့ဒါကို IOC ဘက်ကလည်းသဘောတူလိုက်ပြီဖြစ်ပါတယ်2030အိုလံပစ်ပြိုင်ပွဲကိုဘယ်သူကအင်ရှင်ဖြစ်ခွင့်ရမလဲဆိုတာကိုတော့လာမယ့်2025ခုနှစ်မှာဆုံးဖြတ်သွားမှာလည်းဖြစ်ပါတယ်ခင်ဗျာ
ကိုရနိုင်ရဲ့တပတ်အတွင်းအားကစားသတင်းလွှာတွေကိုနားဆင်ခဲ့ကြရတာပါဒီကနေ့အတွက်အပတ်စဉ်ကဏ္ဍတွေကတော့ဒီလောက်ပါပဲရှင်မနေ့ဖြန်ကြာတာပြီမနေ့ပိုင်း6နာရီကနေ9နာရီထိထုတ်လွှင့်ပေးမယ့်အစီအစဉ်တွေထဲမှာတော့ဥကျော်စန္ဒာရဲ့မြန်မာရေးသုံးသပ်ခြင်းနဲ့သူယုံကြည်ရာအစီအစဉ်တွေကိုပြန်လည်နားဆင်နိုင်ပါတယ်ရှင်အခုအစီအစဉ်တွေအဆုံးမသတ်ခင်မှာသတင်းချင်းချုပ်ကိုကိုအောင်လင်းဦးကပြောပြပေးပါရှင်
အဲဒီသူကြွားရဲ့ထိန်းချုပ်ထားတဲ့စီးရဲနိုင်ငံတွေကနောက်ဆုံးဒေတာကနေရသားတွေကိုထရက်ကားယာဉ်အနေနဲ့ကယ်ထုတ်နေပါပြီ။အမေရိကန်ကျွလနောက်ကံပေးထားတဲ့တပ်တွေပိတ်ဆို့ထားတဲ့ဗကုံမျိုးကနေရသားတွေကိုပြီးခဲ့တဲ့သတင်းပတ်ကစားလို့ကယ်ထုတ်ပြီးနေတာအခုဆိုရင်အနည်းဆုံးထရက်ကား၈စီးလောက်ထိကယ်ထုတ်နိုင်ခဲ့ပါပြီ။ဒါပေမဲ့လည်းဘယ်နှယောက်ကိုကယ်ဆယ်နိုင်ပြီးဘလောက်ကျန်သေးတယ်ဆိုတဲ့ကိစ္စကအတိအကျတော့မသိရသေးပါဘူး။မက္ကဆီကိုနိုင်ငံနဲ့နေဆက်မှာတတိုင်းကဘူးတမတ်ထွန်နဲ့ထရန့်ကနိုင်ငံတော်ရေးပေါ်ချင်းနေကြီးညာခဲ့တဲ့ပေါ်အမေရိကန်အများစုကလက်မခံဆန့်ကျင်ခဲ့ကြတဲ့အကြောင်းလူလူစစ်တမ်းအသစ်သုံးခုကဖော်ပြလိုက်ကြပါတယ်။ Congress လွှတ်တော်ရဲ့အတီးပြည့်ချက်မပါဘဲလုပ်ခဲ့တဲ့တမတ်ရဲ့ကြီးညာချက်ပေါ်ကန့်ကွက်သူ52ရာခိုင်နှုန်းထောက်ခံသူ39ရာခိုင်နှုန်းသာရှိကြောင်းလည်းဒီကနေ့ထုတ်ပြန်လိုက်တဲ့ Political Morning Consult ပူးတွဲစစ်တမ်းကတွေ့ရှိထားတာပါ။အမေရိကန်ပြည်သူကတာလက်ပြစ်မစိုင်းတုံးတွေဥရောပမှာချထားမယ်ဆိုရင်အတန်ထက်မြန်တဲ့လက်နက်အသစ်တွေနဲ့အမေရိကန်ကိုချိန်ရွယ်ထားမယ်ကြောင်းရုရှားသမ္မတဗလာဒီမီယာပူတင်ကသတိပေးပြောဆိုလိုက်ပါတယ်။ရုရှားနိုင်ငံပေါ်တိုက်ရိုက်ချင်းချောက်နေတဲ့လက်နက်တွေဖြန့်ချထားတဲ့ဒေသတွေနဲ့ဒီလိုချထားဖို့ဆုံးဖြတ်တဲ့နိုင်ငံကိုပါပြစ်မှတ်ထားတက်ခိုက်နန်စွမ်းရှိတဲ့လက်နက်တွေကိုချထားမှာဖြစ်တဲ့ကြောင်းမော်စကိုမြို့တော်ကလွှတ်တော်မှာဒီကနေ့ပြောကြားတဲ့နိုင်ငံတော်မင်္ဂလာတွင်မှသမ္မတပူတင်ကထည့်သွင်းပြောဆိုသွားတာပါ။အချမ်းဖက်ဝါရအလုံးတွေစိုးရင်စရာကိစ္စတစ်ခုဖြစ်နေရပြီးအချမ်းဖက်ဝါရီကိုတိုက်ဖြတ်ရေးအိန္ဒိယနိုင်ငံနဲ့ပူးပေါင်းဆောင်ရွက်သွားမယ်ကြောင့်နယူးဒယ်လီမြို့မှာရောက်နေတဲ့ဆော်ရီအင်ရှင်မင်းသားမိုဟာမက်ဘင်ဆယ်မန်ကပြောဆိုလိုက်ပါတယ်။အိန္ဒိယနိုင်ငံမှာဒေါ်လာဘီလီယံ100လောက်ယင်းနည်းမျိုးနဲ့နိုင်မဲ့အခွင့်အလမ်းတွေရှိနေတယ်ကြောင်းလည်းပြောဆိုခဲ့တာပါ။အမေရိကန်ပြည်သူ့နဲ့ကမ္ဘာတစ်ဝန်းကထူးချွန်တဲ့သတင်းသမားတွေကိုနှစ်စဉ်ကွန်ပျူတာ George Polk 2019ခုနှစ်ဆုရှင်နေ့ဖြစ်ရွေးချယ်ရမှာနိုင်ငံတော်လျှော့ဝှက်ချက်အဲဒီဖော်ပြမှုနဲ့ထောင်နဲ့ခုနှစ်စီချက်ခံရတဲ့ရိုက်တာသတင်းနောက်ကိုဝါလုံးနဲ့ကိုကျော်စိုးတို့လည်းပါဝင်ပါတယ်။လောင်းလင်းတက်တူဆုရွေးချယ်ရေးဖွဲ့က George Polk ဆု290ပြည့်ပြည့်မနေ့တုန်းကဝါရှင်တန်မှာရှိတဲ့အမျိုးသားသတင်းစာအတင်းတိုက်မှာကြေညာရမှာရိုက်တာသတင်းတောင်တို့ကိုရွေးချယ်လိုက်တဲ့အကြောင်းထည့်သွင်းကြေညာသွားတာဖြစ်ပါတယ်။
တရင်ချင်းချုပ်ကိုကိုအောင်လင်းဦးကပြောပြပေးခဲ့တာပါရှင်။ဒီညအစီအစဉ်ထုတ်လို့ရမှုကကိုကျော်ကျော်သိန်းဖြစ်ပြီးအသံမိုင်းဆိုင်ရာအင်ဂျင်နီယာကတော့ Zainab Abdurrahman ဖြစ်ပါတယ်။ VOA မြန်မာပိုင်းရဲ့ဗုဒ္ဓဟူးနေ့ညပဲအစီအစဉ်တွေကို line 2m 19 25 32တို့ကနေထုတ်လွှင့်ပေးခဲ့တာဖြစ်ပါတယ်ရှင်။ VOA စီစဉ်နေကိုအပင်းနာဆင်ကြရတဲ့အတွက်ကျေးဇူးအထူးတင်ရှိပါတယ်။ဒေါက်တာရှင်မြန်းနဲ့တကွာမြန်မာပြည်သူပြည်သားအားလုံးရွှေလန်းချမ်းမြေကြပါစေရှင်။ကျွန်မများသတင်းအောင်ပ
This program has come to you from the Voice of America, Washington.